Welcome to the Voice of America in Burmese.
မင်္ဂလာပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဧပြီလ3ရက်စနေနေ့မနက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ line number 32 40 48တို့ကနေဒိုင်ရိုက်ဘန်ယူနာဆက်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကမှဒိုင်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားပါမှာနားဆင်ရမယ့်တွေးဆမေးမြန်းခန်းတစ်ခုမှာတော့
ရင်ထုတ်ပြန်ထားတဲ့အခြေအနေကနေစပြီးတော့တိတ်ပြီးတော့အားကောင်းတဲ့ထူးထူးထွေးထွေးတိုးတက်မှုမျိုးတော့ရှိမလာဘူးလုံခြုံရေးကောင်စီနေနဲ့ဆိုရင်လည်းသူ့အခက်အခဲတွေလည်းရှိကောင်းရှိနေမှာပေါ့ဒါပေမဲ့လူဒီလိုအခြေအနေမျိုးမှာတဆင့်နဲ့တဆင
့် NLD ခေါင်းဆောင်တူဖြစ်တဲ့ဦးအောင်ကြည်ညွန့်ကပြောတော့တာပါတည်ရရှိရင်ဖြစ်နေတဲ့မြန်မာနိုင်ငံအတွက်လုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲရလဒ်တွေကလုံလောက်မှုမရှိတာကြောင့်ပုံမထီရောက်အောင်မြင်ဖို့တောင်းဆိုနေကြတဲ့မြန်မာအရေးလှုပ်ရှားသူတွေနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါCNN သတင်းတောင်းနဲ့အင်တာဗျူးလုပ်မိတဲ့ရန်ကုန်မြို့ကန်အချို့ဖမ်းခံရတဲ့အကြောင်းစစ်မှုဇုံတွေပြန်ဖွင့်လာနေတာကြောင့်ဆန္ဒပြပွဲတွေအတွင်းနေရက်ပြန်သွားတဲ့စစ်ရုံလူသမားတွေရဲ့စိုးရိမ်ချက်မြမအခြေအနေစိုးရိမ်ကြတာကြောင့်ထိုင်းနိုင်ငံသားတွေကိုထိုင်းအစိုးရကပြန်ခေါ်နေတဲ့အကြောင်းသတင်းပြဖို့ချက်စာရီကိုနားဆင်ရမှာဖြစ်ပါတယ်စီစဉ်နောက်ပိုင်းမှာတော့အမျိုးသမီးကန္နာသူတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုတော့စနေနေ့မနေ့ဘက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ဒေါက်ခင်မျိုးတို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေသလိုနှိပ်ပေါင်းစုံတုံးပြီးတော့ဖိနှိပ်နေပေမဲ့နိုင်ငံတော်ဆန္ဒပြပွဲတွေကတော့နေ့စဉ်ပေါ်ပေါက်နေပါတယ်ဧပြီလနေ့ကစပြီးတော့ပြည်တွင်းမှာရှိတဲ့ mobile internet line အားလုံးနေပါကိုစစ်အုပ်ချုပ်ရေးကောင်စီကယာယီဖြတ်တောက်ပြီးတော့သတင်းအမောင်းချထားပေမဲ့လည်းတောက်ကြနေကရန်ကုန်အပါအဝင်မြို့ကြီးအတော်များများမှာပန်းသပိတ်ချီတက်ပွဲတွေကျင်းပခဲ့ပါတယ်တောက်ကြနေမှာပဲမန္တလေးမြို့ကဆန္ဒပြသူတွေထဲစစ်တပ်ကတနက်နဲ့ပြစ်လို့လူလေးဦးတန်ရာရခဲ့တယ်လို့နှစ်ဦးကတော့အခြေအနေဆိုရင်ရတယ်လို့မန္တလေးအခြေစိုက်သတင်းတွေမှာဖော်ပြပါဗျ။အိန္ဒိယနိုင်ငံနဲ့နယ်စပ်တမိုးမြို့မှာလည်းအာနာဖီဆန်ရေး CDM မှာပါတဲ့ရဲတပ်သားတယောက်ကဦးဆောင်ပြီးတော့ရဲကင်းတစ်ခုကိုဝင်တိုက်ရမှာ CDM မှာပါတဲ့ရဲတပ်သားရောရဲစခန်းကတာဝန်ကျတဲ့သား၅ဦးသေဆုံးသွားတယ်လို့မြန်မာနောင်သတင်းကဖော်ပြပါဗျ။တေဆုံးသွားတဲ့ရဲတပ်သားက CDM မှာဖေဗရူလာကလေးကပါဝင်ထားသူဖြစ်ပြီးတော့ကူကီတိုင်ရင်သာဖြစ်တယ်လို့လည်းပြောထားပါတယ်။ကလေးမျိုးမှာလည်းဆန္ဒပြသူတွေထဲစစ်တပ်ဖွဲ့ဝင်ကပြစ်လို့လူလေးဦးတေဆုံးပြီးတော့ထောင်နဲ့ချီတင်ရှောင်နေကြတာပါ။တင်းင်းနိုင်တိုင်းတဝဲမျိုးမှာလည်းရှားနဲ့ချီတဲ့မော်တော်ဆိုင်ကလေးတွေနဲ့ပန်းသပိတ်ပွဲကိုမနေ့တောက်ကြနေကဆင်နွှဲခဲ့တာပါ။စစ်ကောင်စီတပ်ဖွဲ့ဝင်တွေကြောင့်တေဆုံးသွားသူတွေကိုရည်စုပြီးတော့အာနာရှင်ကြဆုံရင်ပန်းကင်လှလျှောက်ချီတဲ့ဆန္ဒပြတာလည်းရှိတယ်လို့လွမ်းသူပန်ခွေချတာမျိုးလည်းလုပ်ကြပါတယ်။internet line တွေဖြတ်တောက်လိုက်ပေမဲ့လည်းမြို့ပေါင်းစုံကပန်းသပိတ်ပွဲဓာတ်ပုံတွေကတော့ online ပေါ်မှာဆက်ပြီးတော့တွေ့မြင်နေရပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းမြန်မာနိုင်ငံမှာစစ်တပ်ရဲ့အမိအရ internet line တွေဖြတ်တောက်ထားတဲ့အပေါ်တောက်ကြနေကပြစ်တင်ရှုံချခဲ့ပါတယ်။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်ကလေးငယ်40ကျော်တေဆုံခဲ့ရပြီးတော့ဆန္ဒပြသူရာနဲ့ချီပျောက်ဆုံးနေတာနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေပိုးပြီးတော့မြင့်တက်လာနေပါတယ်။မြန်မာအရေးနဲ့ပတ်သက်ရင်ချင်းချင်းပြောဆိုတဲ့တရုတ်နိုင်ငံကလည်းမြန်မာနိုင်ငံတွင်းကအခြေအနေပေါ်အထူးစိုးရိမ်ကြောင်းတောက်ကြနေကပြောပါရယ
်中方严重关注缅甸国内发生的暴力流血事件暴力
မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေအပေါ်တရုတ်နိုင်ငံကအလွန်စိုးရိမ်နေပါတယ်အကြမ်းဖက်မှုနဲ့တွေးထွက်တန်ယူထိုက်တိုက်ရင်ဆိုင်တွေ့တာမျိုးကဘသူအတွက်မှအကျိုးမရှိပါဘူးနစ်နာရသူတွေကမြန်မာနိုင်ငံထဲကလူတွေပဲဖြစ်ပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်ရင်ကပြောဆိုသွားတာပါမြန်မာနိုင်ငံရဲ့ရေရှိအကျိုးကိုမျှော်ကိုပြီးတော့အမြန်ဆုံးတွေ့ဆုံဆွေးနွေးနိုင်မယ်လို့တရုတ်နိုင်ငံကယူသားစွာမျှော်လင့်ပါတယ်။မတူကွဲပြားမှုတွေကိုဖွဲ့စည်းပုံဥပဒေနဲ့တရားဥပဒေမူပေါင်းအတွင်းကနေဆွေးနွေးအဖြေရှာပြီးတော့ခက်ခက်ခဲခဲရယူထားတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးစီဆက်ပြီးတော့ရှောက်လာနိုင်မယ်လို့မျှော်လင့်ပါတယ်လို့လည်းပြောခွင့်ရသူဟွာချောင်ရင်ကတောက်ကြနေကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဖေဖော်ဝါရီလတရနေ့နောက်ပိုင်းမြန်မာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့်ကလေးငယ်44ဦးအပါအဝင်ပြည်သူ943ဦးထပ်မံတေဆုံးခဲ့ရတယ်လို့အကြင်သားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကမြေယိုပုံအတံပုံရဘာကြီးဆန်တွေအပြင်ကြီးဆန်အစစ်တွေပါတုံးပြီးတော့ဆန္ဒပြပွဲတွေကိုနှိမ်နင်းနေတယ်လို့လူပေါင်း2,900ဝန်းကျင်တို့လည်းအဖမ်းခံထားပါတယ်။အသက်ခံရတဲ့ကလေးငယ်အများစုကအိမ်ထဲမှာနေရင်အသက်ဆုံးရှုံးရတာဖြစ်ပြီးတော့ပြီးခဲ့တဲ့ဆယ်နှစ်ရဲ့အတွင်းကလေးငယ်တေဆုံးမှုနှစ်ဆကျော်တိုလာတယ်လို့လည်းလူမှုရေးအဖွဲ့ဖြစ်တဲ့ Save the Children ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။အာနာဖီဆိုင်ရဲ့လှုပ်ရှားမှု CDM ပါဝင်သူတွေကိုလည်းညအချိန်မှာစစ်အုပ်ချုပ်ရေးကောင်စီတပ်တွေကအိမ်တွေထဲအထိဝင်ရောက်ဆင်းနေပြီးဖမ်းဆီးနေတာပါ။လ ူအခွင့်အရေးလှိလာဆောင်ကြည့်ရေးအဖွဲ့ HRW ရဲ့အဆိုအရပြည်သူရာနဲ့ခြေကိုစေအုပ်ချုပ်ရေးကောင်စီကအတင်းအကျပ်ဖမ်းဆီးထားပြီးတော့ဖမ်းဆီးတဲ့နေရာတွေကိုအတိမပေးတာရှေ့နေတွေနဲ့တွေ့ခွင့်မပြုတာတွေရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့ပြည်သူပြည်သားတွေအပေါ်အကြမ်းဖက်နေတဲ့လုပ်ရပ်တွေကိုအိန္ဒိယနိုင်ငံကပြစ်တင်ရှုံချလိုက်ပါတယ
် We condemn any use of violence We believe that the rule of law should be prevailed We stand for the restoration of democracy in Myanmar
မြန်မာနိုင်ငံမှာဘယ်လိုအကြမ်းဖက်လုပ်ရမျိုးကိုဆိုအိန္ဒိယနိုင်ငံကပြစ်တင်ရှုံချပါတယ်မြန်မာမှာတရားဥပဒေစိုးမိုးမှုရှိဖို့ဒီမိုကရေစီစနစ်ပြန်လည်တည်ဆောက်ဖို့နိုင်ငံသားအကျဉ်းသားအလုံးပြန်လို့ပေးဖို့လည်းတိုက်တွန်းပါတယ်မြန်မာလက်ရှိအခြေအနေကိုဖြေရှင်းတဲ့နေရာမှာအာဆီယံအဖွဲ့အပါအဝင်ကြိုးပမ်းမှုအားလုံးကိုထောက်ခံပါတယ်လို့အိန္ဒိယနိုင်ငံခြားရေးဌာနပြောခွင့်ရသူအရီဒမ်ဘာချီကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာအရေးနဲ့ပတ်သက်လို့ဟန်ချက်ညီပြအပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်ဖို့ကြိုးပမ်းတဲ့အနေနဲ့နိုင်ငံတကာကကြားဝင်ဆောင်ရွက်နေသူတွေကုလသမဂ္ဂလုံခြုံရေးကောင်စီတို့နဲ့အိန္ဒိယနိုင်ငံကဆက်သွယ်ဆောင်ရွက်သွားပါမယ်လို့လည်းပြောပါတယ်COVID-19 ရောဂါကာကွယ်ဆေးတွေကိုကမ္ဘာမှာအများဆုံးထုတ်လုပ်နေတဲ့အိန္ဒိယနိုင်ငံအနေနဲ့ကာကွယ်ဆေးတင်ပို့မှုတွေကိုတော့ကန့်သတ်မှာမဟုတ်ဘူးလို့လည်းပြောခွင့်ရသူကပြောပါတယ်။အိန္ဒိယနိုင်ငံကကိုဗစ်ကာကွယ်ဆေးအလုံးကြီး64တန်းကိုမြန်မာအပါအဝင်ကမ္ဘာနိုင်ငံပေါင်း80ကျော်ကိုတင်ပို့ပေးနေတာပါ။အဲ့ဒီထက်မှလူသားချင်းစာနာမှုအကူအညီဖြင့်ပေးအပ်ခဲ့တဲ့ဆေးအလုံးကြီး10တန်းလည်းပါပါတယ်။မြန်မာနိုင်ငံကလည်းအိန္ဒိယနိုင်ငံကလူရန်နဲ့ကိုဗစ်ကာကွယ်ဆေးတချို့ကိုလက်ခံရရှိခဲ့ဖူးပါတယ်။မြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်ထွက်ပြေးလာတဲ့ကရင်စစ်ပြေးဒုက္ခသည်တွေကိုလက်ခံကူတာပေးနေတဲ့နိုင်ငံတောင်ပိုင်းစွတ်မွေခရိုင်ထက်ကမက်စရင်ငန်ဆေးရုံကိုထိုင်းကျမာရေးဝန်ကြီးတွားရောက်ကြည့်ရှုခဲ့ပါတယ်
။ To escape from some danger then we might provide a certain
မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အသက်လူထွက်ပြေးလာကြတဲ့သူတွေအတွက်ကိုချင်းဆန္ဒမိပါတယ်လို့အနုတင်ချာဗီဒါကူကတောက်ကြနေမှာပြောပါတယ်ဒုက္ခဒယ်ရီကိုခုလိုအချိန်မှာလိုအပ်တဲ့အကူအညီပေးမှာဖြစ်ပေမဲ့ရာသက်ပံလက်ခံထားမှာတော့မဟုတ်ဘူးလို့လည်းထိုင်းဝန်ကြီးကပြောပါတယ်ကရင်ကျေးရော်တွေအပေါ်မှာမြန်မာစစ်တပ်ကလေကြောင်းကပါတိုက်ခိုက်ခဲ့တာကြောင့်ကရင်ပြည်သူတောင်းနှချီတောတောင်တွေထဲထွက်ပြေးသိမ်းရှောင်နေရတာပါတချို့လည်းထိုင်းနိုင်ငံနဲ့ဝင်ခွင့်ရပြီးတော့စေကူတမှုခံယူနိုင်ပေမဲ့လို့အများစုကတော့တောထဲမှာလှည့်လည်သွားလာနေကြပါတယ်အခုလိုမြန်မာစစ်တပ်ရဲ့ရန်ကထွက်ပြေးနေသူတွေထဲမှာကလေးငယ်တွေ၊ကိုဝန်ဆောင်အမျိုးသမီးတွေနဲ့အသက်90အရွယ်တက်ကြီးရွယ်ဦးတွေလည်းပါဝင်တာဖြစ်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုက်ဒိုမီတာ40 kHz 9433လိုက်ဒိုမီတာ57 kHz 5895နဲ့လိုက်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ် American လွှတ်တော်ရှေ့မှာချထားတဲ့အတားအဆီးတွေအနည်းမှာတာဝန်ကျနေတဲ့လွှတ်တော်ရဲအရာရှိနှစ်ယောက်ကိုတောက်ကြနေနှောင်းပိုင်းကလူတယောက်ကားနဲ့ဝင်တိုက်ပြီးဓာတ်နယ်ပါလိုက်ပြီးတိုက်ခိုက်ခဲ့တဲ့အတွက်ရဲအရာရှိတဦးသေဆုံးသွားခဲ့ပါတယ
်။ The suspect has been pronounced deceased. Two US Capitol Police officers were transported to two different hospitals.
ကားနဲ့ဝင်တိုက်တဲ့သူတန်တရားရှိထားတဲ့သူသေဆုံးသွားပါတယ်။ကျမတို့ရဲအရာရှိနှစ်ယောက်ကိုတော့ဆေးရုံနှစ်ခုစီကိုပို့ခဲ့တာပါ။ကျမတို့ရဲ့ရဲအရာရှိတယောက်ကတော့ဒဏ်ရာတွေကြောင့်ပဲကွယ်လွန်သွားပါပြီဆိုတာကိုစိတ်မကောင်းစွနဲ့အသိပေးလိုပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးသူတို့မိသားစုကိုအသိပေးရအောင်မှာဖြစ်တဲ့အတွက်နာမည်ရအသက်တွေကိုထုတ်ပြောလို့မရသေးပါဘူးလို့ယာယီရဲချုပ်ယောဂာနန္ဒပစ်မန်ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ January 6ရက်ကလွတ်တော်တဲ့လူတွေအကြမ်းဖက်ဝင်ရောက်ဆင်းနှင်းခဲ့တဲ့ဖြစ်ရဆိုးကြီးကရတဲ့ဒဏ်ရာမကျက်သေးခင်မှာပဲလွတ်တော်တာဝန်ကျနောက်ရဲရရှိတူအခုလိုတည်ဆုံရတာဖြစ်ပါတယ်ကာသမကရဲရရှိတွေကိုဓာတ်နဲ့လိုက်ပြီးတိုက်ခိုက်ခဲ့တယ်လို့လဲတရားဥပဒေစိုးမိုးရေးအရာရှိနှစ်ယောက်ကAP သတင်းဌာနကိုပြောပါတယ်အခင်းဖြစ်ရတွေကိုဆက်ပြီးစုံစမ်းနေတဲ့အတွက် AP သတင်းဌာနကိုဖြေကြားတဲ့အရာရှိတွေကတော့သူတို့နာမည်တွေကိုထုတ်မပြောကြပါဘူးဒီတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုရှိပုံမရပဲခုတော့အန္တရာယ်ကင်းသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်ကြိုတင်ကာကွယ်ရေးအတွက်လွှတ်တော်အဆောက်အအုံကိုတော့အဝင်အထွက်တွေပိတ်ထားစေပါ January 6ရက်လွှတ်တော်စီးနင်းမှုနဲ့အခုတိုက်ခိုက်မှုကြားဆက်ဆက်မှုရှိမရှိတော့ချက်ချင်းမသိရသေးပါဘူးအီရန်နျူကလ িয়ার ရေးတွက်ဩစတြီးယားနိုင်ငံဗီယက်နမ်မှာပြုတ်လုံတဲ့ဘဲဆွေးနွေးပွဲကိုမဆိုအမေရိကန်ပိုင်ရင်တက်အောင်မဟုတ်ကြောင်းအီရန်နိုင်ငံချိုင်းဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်က2015အီရန်နျူကလ িয়ার သဘောတူညီချက်ထဲကနေနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာ အီရန်ပေါ်မှာအရေးယူတန်ခတ်မှုတွေကိုပြန်ပြီးချမှတ်ခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ပါချန်နယ်အဖွဲ့ဝင်တွေကြားရှေ့သတင်းပတ်ထဲဗီယက်နမ်မှာအီရန်နျူကလ িয়ার ရေးဆွေးနွေးဖို့အတွက်ရှိနေတာဖြစ်ပါတယ်။အီရန်တက်ရောက်မဲ့ဘဲဆွေးနွေးပွဲကိုမဆိုးအမေရိကန်ပြည်ထောင်စုတက်ရောက်လာမှာမဟုတ်ကြောင်းလည်းအီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘတ်အရချီရဲ့ပြောကြားချက်ကိုကိုးကားပြီးအီရန်နိုင်ငံခြားရေးဝန်ကြီးရဲ့ဝက်ဘ်ဆိုက်မှာလည်းဖော်ပြထားပါတယ်။တရုတ်နဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားမဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုမျိုးစုံအတွက်ပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်သွယ်မှုတွေနဲ့နဲ့ဆိုင်ဆိုင်ပြုလုပ်သွားမှာဖြစ်ကြောင်းတောက်ကြနဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီနဲ့တရုတ်နိုင်ငံနန်ပင်မြို့တွေ့ဆုံပွဲမှာတရုတ်နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောကြားလိုက်ပါတယ်။စီးပွားရေးတိုးတက်ဖွံ့ဖြိုးမှုရှိတဲ့တရုတ်နဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားတူညီတဲ့ဘုံအကျိုးစီးပွားတွေရှိတဲ့အတွက်နဲ့နဲ့ဆိုင်ဆိုင်ဆက်သွယ်ပြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်နှစ်နိုင်ငံစလုံးအကျိုးရှိမယ်အပြင်ဒေသရင်းနဲ့ကမ္ဘာကြီးအတွက်ပါပိုးပြီးကောင်းလာစေမယ်လို့လည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကလည်းအင်ဒိုနီးရှားအနေနဲ့နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေအပြင်ကာကွယ်ဆေးဆိုင်ရာတွေအဓိကအခြေခံအဆောက်အအုံစီမံကိန်းဆိုင်ရာတွေရင်းနှီးမြှုပ်နှံမှုနဲ့ငါးလုပ်ငန်းတွေအပါအဝင်ကဏ္ဍမျိုးစုံကိုတရုတ်နဲ့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ဖို့လုပ်မှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့နှစ်နိုင်ငံရည်တည်ချက်တွေတူညီကြောင်းနဲ့တခြားနိုင်ငံရဲ့ပြည်ရင်းရေးကိုဝင်မဆွတ်တဲ့အာဆီယံအဖွဲ့ကြီးရဲ့မူပေါင်းအတိုင်းမြန်မာအနေနဲ့နိုင်ငံရေးအဖြေရအောင်ရှာရေးအားပေးဖို့အတွက်သဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုဟာစင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗျန်ဘလာခရစ်နန်မလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှာမူဒန်ဟူဆိုင်နဲ့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလော့ဆန်တို့နဲ့အတူတရုတ်နိုင်ငံကိုဗုဒ္ဓဘူးနေ့ကနေတောက်ကြနေ့အထိခီးစံသွားရောက်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ် -19 အကူးဆက်ခံရသူဟာတောက်ကြနေ့တနေ့ရင်းမှာတင်11,000ကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာ6လအတွင်းတရက်ထဲအကူးဆက်ခံရသူအများဆုံးဖြစ်ပြီးအကူးဆက်ခံရသူအားလုံးရဲ့ထက်ဝက်ကျော်ဟာအိန္ဒိယအနောက်ပိုင်းကမဟာရာရှထရာနယ်တွေကဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရတောက်ကြနေ့အထိအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ 12.3 သန်းကျော်ရှိနေပြီးသေဆုံးရသူက 36,000 ကျော်ရှိပါတယ်။ကမ္ဘာတစ်လွှာဒီရောဂါအကူးဆက်ခံရသူတန်ပေါင်း130နီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက3သန်းနီးပါးရှိနေတာပါ။အမေရိကန်နိုင်ငံဟာကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပြီးအကူးဆက်ခံရသူတန်း30ကျော်နဲ့သေဆုံးရသူက5သိန်းခွဲကျော်နေပါပြီ။ဥရောပဒေသမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေသလိုကူးစက်များဗီဇာပြောင်းပိုးသစ်တွေအန္တရာယ်နဲ့ပါရင်ဆိုင်နေရပေမဲ့ COVID-19 ကာကွယ်ဆေးထိုးနှံမှုဟာလက်မခံနိုင်စရာသိပ်ကိုနှိပ်ကွေးနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ဥရောပဒေသမှာနှစ်ကြိမ်ထိုးနှံတဲ့ COVID-19 ကာကွယ်ဆေးပထမကြိမ်ထိုးနှံပြီးသူဟာ10ရာခိုင်နှုန်းတောင်မရှိဘဲနှစ်ကြိမ်စလုံးထိုးနှံပြီးသူက4ရာခိုင်နှုန်းပဲရှိသေးတယ်လို့ WHO ရဲ့ဥရောပဆိုင်ရာအကြီးအကဲဒေါက်တာ Hans Kluge ကပြောပါတယ
်စနေနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ဒေါက်ခွင်မြတ်တို့ကပြောပြပေးခဲ့တာပါVOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bamis.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့မှာဖန်ယူနားဆင်နိုင်ပါတယ်။အခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတိုက်ရိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံရဲ့အခြေအနေသိပ်ဆိုးဝါးလာနေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအထူးစိုးရိမ်ကြောင်းနဲ့စစ်တပ်ဘက်ကအဆုံးစွန်ဆုံးထိန်းသိမ်းသိမ်းလုပ်ဖို့ကြီးညာချက်တွေထုတ်ပြန်ပြောဆိုနေတာတည်ရေးစီရင်ဖြစ်နေတဲ့မြန်မာနိုင်ငံအတွက်လုံလောက်မှုမရှိတာကြောင့်ပိုထိရောက်အောင်လှုပ်ဆောင်ပေးဖို့အတွက်မြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီရဲ့မတ်လ31ရက်နေ့ဗုဒ္ဓဟူးနေ့မြမအရေးတကပိတ်ဆွေးနွေးပွဲရလဒ်ကိုကြတဲ့ပရိနေမှာထုတ်ပြန်ကြေညာခဲ့တာဖြစ်ပြီးအခုထုတ်ပြန်ချက်ကအရင်ကထက်ပိုပြီးတော့အားကောင်းလာပြီမဲ့ခုထက်ပိုထီအောင်လှုပ်ဆောင်ဖို့လိုနေသေးတယ်လို့ဝေဖန်ကြတာဖြစ်ပါတယ်အပြည့်စုံတော့ကိုဝင်းမင်းကပြောပြပေးပါမယ
်ဟုတ်ကဲ့ဒီကုလလုံခြုံရေးကောင်စီရဲ့ကြေညာချက်ပေါ်အာဏာအသိမ်းခံလိုက်ရတဲ့အရင်အစိုးရပါတီNLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးလုံးမုံဆောင်ဖွဲ့ဝင်ဦးအောင်ကြည်ညွန့်က
ရင်ထုတ်ပြန်ထားတဲ့အခြေအနေကနေစပြီးတော့တိတ်ပြီးတော့အားကောင်းတဲ့ထူးထူးထွေးထွေးတိုးတက်မှုမျိုးတော့ရှိမလာဘူးအဲလုံခြုံရေးကောင်စီအနေနဲ့ဆိုရင်လည်းသူ့အခက်အခဲတွေလည်းရှိကောင်းရှိနိုင်မှာပေါ့ဒါပေမဲ့လို့ဒီလိုအခြေအနေမျိုးမှာတဆင့်နဲ့တဆင့်ရတော့ဟိုအတန်ငါပူပြီးတော့မာလာတယ်ဆိုတာမျိုးကိုတော့ကျွန်တော်တို့ကလက်ကမ်းကြိုဆိုရမှာပါ
ဒါအပြင်တကုံတက္ကသိုလ်နိုင်ငံတကာဆက်ဆံရေးဘာသာရပ်ယူနေပြီးလက်ရှိဆန္ဒပြပွဲတွေမှာပါဝင်နေတဲ့ အမီမဖော်လို့သူ generation c အဖွဲ့ဝင်တူကလည်း
အခုချိန်လေးတော့လေဟိုတောင်းဆိုလိုက်တယ်တောင်းဆိုလိုက်တယ်ပဲဖြစ်နေတာပေါ့တော်တော်များလည်းလူငယ်ချောင်းဝေဖန်နေမြင့်တက်နေပေါ့ဒီ UN ပေါ့ဒါမှကျွန်တော်တို့အခုလိုချင်တာကလေဒီ UN ရဲ့ဟိုတောင်းဆိုရယ်ဆိုတာသူရဲ့ဘယ်လိုပြောအမိတ်ပေးစကားပေါ့ပိုပြီးလိုချင်တာဒီစစ်ကောင်စီအစိုးရအနေနဲ့ပေါ့ဒီပြည်သူရဲ့အပေါ်မှာဘယ်လိုအကြမ်းဖက်ဖိနှိမ်မှုတွေမလုပ်ဘူးတောင်းဆိုလိုက်တဲ့နေရာမှာအမိန်ပေးလိုက်သည်ပေါ့
ဒါပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာအစံအမတ်ကြီးဦးကျော်မိုးထွန်းကတော့အခုလိုအမိန်ပေးတဲ့အဆင့်ဖြစ်တဲ့ resolution ကိုဆုံးဖြတ်ချက်ကျတဲ့အဆင့်မျိုးထက်စာရင်တော့ဒီကြေညာချက် statement အဆင့်ကနေပေမဲ့အားလုံးပါဝင်အောင်လုပ်ရတဲ့လူကြွေးကောင်စီရဲ့အခက်အခဲကိုအခုလိုရှင်းပြပါတယ
် press statement ဆိုတာလည်းဟိုစာနဲ့ open ရှင်းနိုင်တော့နည်းနည်းတော့ဟို degree ပြော့တာပေါ့နော်ဒါပေမဲ့အထဲမှာပါတဲ့စာသားတွေကြည့်လိုက်တယ်ဆိုရင်တော့အရင်တစ်ခေါက်ကမပါတဲ့အချက်လက်လေးတွေတွေ့ရတယ်ခင်ဗျာ။ဘာလို့ဆိုတော့ဒီလိုမျိုး press statement ထုတ်နိုင်တာလဲဒီအဖွဲ့ဝင်နိုင်ငံအားလုံး15နိုင်ငံလုံးကသဘောတူမှာပဲထုတ်လို့ရတာရှိတယ်ဆိုတော့တချို့အစပြီးတော့ draft လုပ်တဲ့အခါမှာဟို UK ကတော့ကျွန်တော်တို့ market ကနေပတ်သက်ဟိုခက် strong ဖြစ်တဲ့ language တွေတုံးနေဆိုတော့လည်းကြားမိတယ်ပေါ့နော်။ဒါနဲ့လေခုနပြောတဲ့အားလုံးသဘောတူညီမှုရဖို့အတွက်ဆိုတော့တချို့ဥစားလေးတွေ water down လောက်လာတဲ့သဘောမျိုးရှိတယ်။
တမ်မကြီးဥကျမိုးထွန်းကပဲဒီတစ်ခေါက်လုံချိုရေးကောင်စီညညာချက်မှာဖို့အားပါလာတဲ့အချက်ကို
humanitarian access နဲ့ပတ်သက်ပြီးတော့ safe and integrated access ပေးဖို့ပါ။အဲ့ဒါလေးတွေတော့အရေးကြီးတဲ့အချက်တွေပါလို့လဲဆိုတော့ဒီလိုမျိုးအသက်တွေဆက်မဆုံးရှုံးဖို့အတွက်ကိုပေါ့နော်။ဒီအခု displaced ဖြစ်တဲ့လူတွေလည်းတစ်ပြေးနဲ့များလာတဲ့အကြောင်းလုံချိုရေးကောင်စီရဲ့ press statement မှာတော့ရန်ကြိုဆိုပါတယ်ဒါကြောင့်ကျွန်တော်ပြည်တွင်းမှာသာမကပြည်ပမှာရှိတဲ့နိုင်ငံတွေပေါ့နော်ဟိုအိန္ဒိယနိုင်ငံတွေအထူးသဖြင့်နေနဲ့အဲ့ဒီတက်နိုင်တဲ့မြတ်အကူအညီဆောင်ရွက်ပေးနိုင်ပေမယ့်
ကြာပြင်နောက်ထပ်အရေးပါလာမှုကိုလည်းဥကြမိုးထွန်းက
နောက်တစ်ခုကတော့ဒီနိုင်ငံမှာဖြစ်ပျက်နေတဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီနဲ့ဆက်လက်ပြီးတော့ closely monitor လုပ်သွားဖို့ဆိုတဲ့အချက်လည်းထူးခြားတဲ့အချက်ပဲဒါဟိုကြောင့်ရှေ့ဆက်ပြီးတော့လည်းအခုဒီ April လထဲမှာလည်းမြန်မာကိစ္စနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှာဆွေးနွေးသွားဖို့လမ်းစာတွေဆက်ရှိနေတယ
်။ဒါပေမဲ့အခုလိုစောင့်ကြည့်တဲ့အဆင့်မျိုးနဲ့မြမအခြေအနေကမရတော့ဘူးလို့ကုလသမဂ္ဂစနစ်ကိုအသေးချာလေ့လာထားတဲ့ IR နိုင်ငံတကာဆက်ဆံရေးကျောင်းသားက
ဟိုးရင်ရန်နာနိုင်ငံသူတို့တောင်းဆိုရပေါ့ G1 နေနဲ့လာပြီးကူညီပေးပါပေါ့ဒါမှမဟုတ်အဲတော့ဝင်ပေးခဲ့လို့လေဒီကိုဖီအန်နကဘောမှာမဲဆက်တစ်ခုကြံခဲ့ရပေါ့ဒီရန်နာကိုလက္ခဏာအဲ့ရောလေဒီလိုပဲမြန်မာနိုင်ငံလိုပဲပေါ့ကိစ္စတစ်ခုလို့စောင့်ကြည့်တယ်ပေစိုးရင်နဲ့အဲ့လောက်နဲ့ပဲရီယန်နာမှာလူကတဖြည်းဖြည်းဖြည်းနဲ့တောင်းတဲ့ချီပြီးတေဝါတန်းတဲ့ချီပြီးတေဝါခဲ့တယ်နောက်ဆုံးဒီလူတသန်းခွဲလောက်တေဝါမှာ UN ဝင်ပေးခဲ့တဲ့ပုံစံမျိုးဖြစ်နေရပေါ့အခုလည်းမြန်မာနိုင်ငံကိုအဲ့လိုအခြေအနေမျိုးဖြစ်မှာစိုးရင်နာကျွန်တော်တို့လိုချင်တာအခုချိန်မှာလုံးဝ action သဘောမျိုးစောင့်ရတဲ့ဟာမျိုးလိုချင်နေဘူ
းအခုလိုအရင်အတွေ့အကြုံဟောင်းကိုယူပြီးအခုအရေးပေါ်လိုအပ်လာမှုအတွက်ဥကြုံမှုထွန်းကလည်း
အခုကတော့တကယ်လူတွေရဲ့အသက်ကိုကယ်တင်ဖို့အတွက်တကယ်လိုအပ်နေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအနေနဲ့ဒီအချက်ကိုလေးလေးနက်နက်ထည့်သွင်းစဉ်းစားပြီးတော့အမြန်ဆုံးနဲ့အထီရောက်ဆုံးဖြစ်တဲ့ဟို measure စီကိုဆောင်ရွက်ပေးဖို့တော့တိုက်တွန်းလိုပါတယ်
ဒီပေါ်ဥအောင်ကျင်းညွန့်ကတော့
တကယ်အကြမ်းဖက်စစ်အုပ်စုရဲ့အနေအထားမျိုးတွေဆောင်ရွက်နေတာကိုလက်နက်မဲ့ပြည်သူတွေဒီလောက်ထိခံနေရတဲ့အခြေအနေမျိုးအထိမှာကုလသမဂ္ဂရဲ့ UN Security Council အနေနဲ့ပေါ့နော်ဟို R2P လိုဟာမျိုးကိုပြည်သူတွေကတော့အဓိကတောင်းဆိုနေကြတာပေါ့ဗျာဒီအခြေအနေမျိုးမှာနိုင်ငံတကာဥပဒေအရဗီဒူအနာတွေကလည်းရှိနေတော့ဘယ်လူတွေကြော်လွှားနိုင်မလဲအဲ့တော့ဒီလိုအခြေအနေမျိုးတွေမှာကျွန်တော်တို့တောင်းဆိုချင်တာကတစ်ဖက်သက်ဖိနှိပ်နေတဲ့စစ်အုပ်စုရဲ့အခြေအနေမျိုးကိုရပ်တန့်သွားနိုင်ဖို့အဆင်အမြင့်ဆုံးတော့ဒီဆမှာပံ့ပိုးကူညီဖို့လိုပြီလို့
တန်မကြီးဥကျမိုးထွန်းကလည်းဒီတစ်ခေါက်ပိုထိရောက်နိုင်ဖို့
ပြင်လင်းပြောရင်တော့ဒီလူတွေအတွက်ကို protection လိုနေတဲ့အတွက်ကြောင့်ဘယ်လိုပုံစံနည်းနဲ့ရရရပါတော့ကျွန်တော်ကနေပြီးတော့ဒါရမှဆိုတဲ့ဥစ္စာတော့ပြောရင်ဒါမရရင်မလုပ်ဘူးဆိုတဲ့ဥစ္စာမျိုးတော့မဖြစ်စေချင်ဘူးပေါ့နော်ဒါကြောင့်အားလုံးကိုဖွင့်ထားတယ်ဘလို့နီးနဲ့ရရပြည်သူတွေအသက်ဆက်လက်မဆုံးရှုံးစေဖို့အတွက်ကအဓိကဖြစ်တဲ့အတွက်ကြောင့်ဒါတွေကိုဟန်တားပေးနိုင်ဖို့အမြန်ဆုံးအပြင်းထန်ဆုံးရှိတဲ့ measure စီကိုယူဖို့ဆိုတဲ့ဥစ္စာကိုတော့ကျွန်တော်အဓိကတိုက်တွန်းလိုပါတယ်ခင်ဗျ
တကယ်တော့ကုလလုံခြုံရေးကောင်စီမှာမြမအရေးတုံနေနေတယ်လို့ပြည်ရင်းပြည်ပမှာအားမလို့အားမရဖြစ်လာနေပြီလို့သုံးသက်သူတွေကထောက်ပြနေပါတယ်ခင်ဗျ
ကိုဝင်းမင်းကဆက်သွယ်မေးမြန်းလာတာပါခုဆက်လက်ပြီးတော့ရန်ကုန်ကလာတဲ့သတင်းပေးပို့ချက်တစ်ခုကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ CNN သတင်းတောက်နဲ့အင်တာဗျူးလုပ်မိတဲ့ရန်ကုန်မျိုးကန်တချို့ကိုအာနာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အကြောင်းစုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါပ
ါ CNN သတင်းဌာနရဲ့နိုင်ငံတကာရေးအားအကြီးအကဲသတင်းတောက် Clarissa Ward ကတောက်ကြနေမှာရန်ကုန်တိုင်းမင်္ဂလာတုံဈေးကိုတွားရောက်လေ့လာသတင်းယူနေချိန်မှာအဲ့ဒီဈေးထဲဈေးဝယ်ဖို့ကားနဲ့လာကြတဲ့မောင်နှမ၃ဦးနဲ့တငယ်ချင်း2ဦးတို့ကကားရီကနေလက်သုံးချောင်းထောင်ပြမိရာက CNN သတင်းတော့ကသူတို့စီလာပြီးအင်တာဗျူးခဲ့တာပါသ တရင်တော့ Clarissa Ward အဲ့ဒီနေရာကနေပြန်ထွက်သွားပြီးမကြခင်မှာပဲအာနာသိန်းကောင်စီရဲ့အရေးဝထောင်လန်းကြီးတွေကစီသူဖြိုးရှိုင်းရတနာဖြိုးတို့ကိုကားတွေကဆွဲထုတ်ဖမ်းဆီးသွားခဲ့ပြီးဈေးထဲမှာဈေးဝယ်နေတဲ့မန်နေဇာချီရှိုင်းကိုလည်းထပ်မံဖမ်းဆီးသွားကြောင်းထွက်ပြေးလွတ်မြောက်လာတဲ့သဒ္ဓဋ္ဌမြောက်တငယ်ချင်းဖြစ်သူကမိသားစုကိုဖုန်းဆက်အကြောင်းကြားခဲ့တယ်လို့မန်နေဇာချီရှိုင်းနဲ့ဆွေမျိုးတော်ဆက်သူတူက VOA ကိုပြောပါတယ်
သူတို့ကအာမောင်းလုံးမ3ယောက်နဲ့တကယ်ချင်း1ယောက်နဲ့4ယောက်ပေါ့နော်သူတို့ဈေးသွားကြတာပေါ့သူတို့ကားရက်တဲ့အချိန်မှာ CNN ကရောက်လာတော့ဟိုကအဲကားလေးရက်ပြီးတော့လက်သုံးချောင်းထောင်ပြလိုက်တယ်တဲ့ဟောလက်သုံးချောင်းထောင်ပြလိုက်တဲ့အချိန်ကျတော့အဲဟိုကသူတို့အင်တာလာဗျူးတွေပေါ့နော်အင်တာလာဗျူးတဲ့အချိန်မှာအဲခုနကမန်နေဂျာကြီးဆိုင်ကတော့သူကမဗျူးဘဲနဲ့ဆင်းသွားသူကအရင်ကားရက်ပြီးဆင်းသွားတာကျန်တဲ့3ယောက်ကကားပေါ်မှာသူ့ကိုစောင့်နေခဲ့တာ
ဟုတ်ကဲ
့သူကပစ္စည်းလေးတစ်ခုခဏသွားဝယ်မယ်ဆိုပြီးဈေးထဲဝင်သွားလိုက်တာ
ဟုတ်ကဲ့
ထွက်လိုက်တဲ့အချိန်မှာကားပေါ်မှာခုနကသူ့တငယ်ချင်းရဲ့မောင်နှမ၂ယောက်ရဲ့ပေါ့အဖမ်းခံတယ်မောင်နှမ၂ယောက်ကြံခဲ့တာကြံခဲ့တော့အကြံခဲ့တဲ့၃ယောက်ကိုဟိုက CNN ကသူကကားတကားလေးဖွင့်ပြီးလက်သုံးချောင်းထောင်တော့ line နဲ့ view ပေါ့ view ရဲ့အချိန်မှာသူကတခွန်းတခွန်းပဲဖြေလိုက်တာတဲ့
ဟုတ်ကဲ့
သူကတော့ဖြေလိုက်တာနင်းကိုဒီဈေးကိုဘာလို့ခေါ်လာလဲသိလားပေါ့ဒီဈေးကဒါသူရဲ့စစ်တပ်ဈေးပါညာလောက်ပဲပြောလိုက်တာတဲ့သူကလည်းအင်္ဂလိပ်လိုအရင်ပြောတယ်တော့အဲ့ဒီအချိန်မှာ CNN ကလည်းထွက်သွားရောကားတကားကိုထူကြိုက်ပြီးအတွင်းဆွဲဖွင့်ပြီးရက်ဝတ်တီးသူတို့ဖမ်းသွားတယ်ပေါ့နော်
ဟုတ်ကဲ့မှာ
အဲ့ခုနတငယ်ချင်းကတော့ရှေကန်းကိုမဲနေတဲ့အချိန်မှာနောက်ခံအဆင်းပြေးသွားတယ်လို့ပြောတယ်။အဲ့မှာသူကပုံဆောင်နေရနေပြီးတော့သူ့တငယ်ချင်းကိုမန်နေဂျာကြီးဆိုင်ကိုဖုန်းလမ်းဆက်တဲ့အချိန်မှာမန်နေဂျာကြီးဆိုင်ဈေးထဲမှာခုန CNN ကအမျိုးသမီးနဲ့သွားထပ်တွေ့တယ်။တွေ့ပြီးတော့သူ့ကိုအင်တာဗျူးကိုသူကဖြေလိုက်တယ်။ဖြေလိုက်ခါမှာသူကတော်တော်ပြည့်ပြည့်စုံဖြေတယ်။အခုနင်းနဲ့စကားပြောနေတဲ့အချိန်မှာငါတို့မလုံခြုံတော့ဘူး။ငါမောင်လေးနဲ့ညီမလေးကိုသူတို့ဖမ်းသွားပြီပေါ့။ငါလုံခြုံဖို့နင်တို့ကူညီပေးပါဆိုပြီးအဲ့လိုမျိုးပြောတယ်။အဲ့ဒါလည်းထည့်ပြောတယ်လို့ပြောတယ်။သူ့တငယ်ချင်းကလည်းသူဖုန်းဆက်နေတဲ့အချိန်မှာကိုဘကကိုအင်္ဂလိပ်လိုဓာတ်ရိုက်ဘာသာပြန်နေတာသူကြားတယ်ပြီးတော့ဖုန်းချလိုက်တယ်ပေါ့နော်ဖုန်းချပြီးနောက်ပိုင်းသူတို့အဆက်အသွယ်ပြတ်သွားတယ်တိလိုက်တဲ့အချိန်မှာဈေးတွေကပြောတဲ့အချိန်မှာအဲ့နောက်ဆုံးပြူတဲ့ကောင်မလေးလည်းပါသွားပြီပေါ့
ဒီသတင်းရေးသားနေချိန်အထိမင်္ဂလာရုံဈေးမှာဖမ်းဆီးခံရသူ3ဦးပြန်လည်လွတ်မြောက်လာတဲ့သတင်းတော့မကြားရသေးပါဘူးသူတို့ကိုလှိုင်းသားရစစ်ကြောရေးစခန်းမှာထိန်းသိမ်းထားတယ်လို့ရှေ့နေတွေကတဆင့်သိရကြောင်းဆွေမျိုးတော်ဆက်သူကပြောပါတယ်
ဟိုကားပေါ်မှာကားအမေးလေးနဲ့လေတပ်ပုံလေးတွေ့တာမှာတော့တက်တယ်ရှင်။ဟိုမတို့အိမ်ကလူကြီးတွေကကြာတော့ဘာအင်တာနက်မှမရှိတော့လေ။လုံးလုံးဆိုင်ကြာတော့ဘယ်မှလည်းသွားကြည့်ဖို့အဆင်မပြေဖြစ်နေတော့အားကြီးတော့မသိရအောင်။ကားအမေးလေးနဲ့ကနှစ်ယောက်ရှင်သူ့ရဲ့မောင်လေးနဲ့ညီမအငယ်ဆုံးလေးအရင်းပါရှင်။ဟိုအင်တာဗျူးရာတော့အမအကြီးဆုံးပေါ့နော်မန်နေဂျာကြီးဆိုင်ရတော့သူတို့အင်္ဂလိပ်လိုဒါရိုက်အင်တာဗျူးလိုက်တယ်လို့ကြားတယ်ရှင်။ဟုတ်ဆိုရင်နာကကလေးတွေကိုနှိပ်စမှာတခုခုပေါ့နော်။အခုကခေါ်သွားပြီးရင်ပြန်မရတော့တာကြီးဖြစ်တော့တော့အိမ်မှာလည်းဟိုသူတို့မောင်နှမအကုန်လုံးကပါသွားတာသွားဖြစ်သူ့အမေတယောက်ပဲရှိရဲ့သူ့မိရတော့မင်္ဂလာတုံးသေးတယ်မှာပြီးရောင်းတယ်အဲဖွားကြတော့ဘာမှမလုပ်တတ်ဘူးပေါ့နော်ကလေး၃ယောက်လုံးပါသွားဆိုလေမိရတော့ယူမီဝိုင်းဖြစ်နေကွာအားပေါ်က၂ယောက်ကအခုသတင်းပြောက်တယ်လို့ဖြစ်နေလို့လေအစီသူဖြိုးရယ်နောက်ပြီးတော့ကျမတို့ရှိုင်းရတနာဖြိုးရယ်နောက်သူ့နာမည်ကလေးစားကြီးရှိုင်းပေါ့သူတို့တမိသားစုလုံးပေါ့နော်မောင်နှမ၃ယောက်ဟိုဟိုရှေ့နေတွေကိုလိုက်နေရပါတော့လိုက်တော့တရင်ရပါတော့လိုက်တာရစကြောရေးမှလို့တော့ကြားတယ်၃ယောက်စလုံးဟုတ
်အလားတူတောက်ကြနေတရက်ထဲမှာပဲဆယ်မိုင်ဈေးမှာ CNN သတင်းတောက် Clarissa Ward နဲ့အင်တာဗျူးပြောဆိုမိတဲ့နှစ်ဦးကိုလည်းအရက်ဝတ်ထောင်လန်းရေးတွေကဆွဲခေါ်ဖမ်းဆီးသွားတာကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာတွေ့ရပါတယ်ခင်ဗျာ
ကုညာရွင့်အောင်တင်ပြပေးခဲ့တာပါတောတာရှင်နေအခုကြားနေရတာကတော့ VOA American သံဖြစ်ပါတယ်ခုဆက်လက်ပြီးတော့ရန်ကုန်စက်မှုဇုံနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးကြပါမယ်။ဆရာနာသိမ်းခဲ့ပြီးတဲ့နောက်ခိတပိတ်ခဲ့တဲ့ရန်ကုန်တိုင်းစက်မှုဇုံတွေကစက်ရုံတော်တော်များများကပြန်ဖွင့်လှစ်နေကြပါပြီ။ဆန္ဒပြပွဲတွေကြောင့်နေရပြန်သွားကြတဲ့စက်ရုံအလုပ်သမားတွေအနေနဲ့အလုပ်သမားအခွင့်အရေးတွေဆုံးရှုံးမှုကိုစိုးရိမ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရန်နိုင်ကတင်ပြပေးပါမယ်
။ဆရာနာသိမ်းပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်လာချိန်မှာသွာလာရေးအခက်အခဲလုံခြုံရေးအခြေအနေတွေကြောင့်ရန်ကုန်စက်မှုဇုံမှာအလုပ်လုပ်ကြတဲ့စက်ရုံလုပ်သားအများပြားသူတို့နေရက်မျိုးတွေစီကိုပြန်သွားခဲ့ကြပါတယ်။အများအားဖြင့်ရခိုင်ပြည်နယ်နဲ့အီယာဝတီတိုင်းကလာပြီးအလုပ်လုပ်ကြတဲ့သူတွေဖြစ်ပါတယ်။ခုလိုစက်ရုံအလုပ်သမားဥယျာဉ်အင်အားလျော့သွားပေမဲ့ပုဂ္ဂလိကပိုင်စက်ရုံအများစုကတော့ရှိတဲ့အလုပ်သမားတွေနဲ့လုပ်ငန်းတွေကိုပြန်လည်ပတ်နေကြပါတယ်။အလုပ်ပြန်ဆင်းဖို့ခက်ခဲတဲ့ရဝင်းနဲ့ရန်ကုန်မြို့နယ်တချို့ကအလုပ်သမားတွေကိုတော့တချို့စက်ရုံတွေကလက်လောမှာလာစားမဲ့ခွင့်ပေးထားကြပါတယ်။အဒီကယုံတွေကြောင့်ဆက်ယုံတွေပိတ်ထားတဲ့တလနီးပါးအတွက်လည်းအလုသမားတွေကလစာမရခဲ့ကြပါဘူးအလုပြန်ဆင်းနေတဲ့လိုင်းသားအထက်ချုပ်အလုသမားတူကတော့လုပ်ငန်းငွေအခြေအနေကိုအခုလိုပြောပါတယ်
မင်းတို့ပြင်းနေတဲ့အခင်ကြီးကတော့ခရီးကအဖို့ဂျုံနဲ့ပို့ပေးတယ်။ခရီးကမကြည့်လို့အဲ့လိုမျိုးနန်းနေပိတ်နေတဲ့နေရာတွေကြတော့လေအဲ့လိုတောင်ကုန်ဘက်တွေပါတယ်အဲ့လိုခွင့်ပေးထားတယ်။အနေကျန်တဲ့လူတွေတော့ပြန်မလာဘူးပေါ့ခွင့်ပေးထားတယ်ကျင်းနောင်းရတယ်ဆိုလို့ရှိရင်အကုန်လုံးမအောင်လူက1000ရှိတာအခုဆိုလို့ရှိရင်4000လောက်ပဲရှိတယ်ပေါ့အကုန်လုံးပြူပေါင်းထောက်ရလောက်ကြောင
်းဆက်ယုံအများစုကတော့ကြံမတိုင်ခင်ခွင့်နှစ်ပတ်ပေးဖို့စီစဉ်ထားပါတယ်အဓိကအဖြစ်လုံခြုံရေးကြောင့်ပြန်သွားကြတဲ့အလုပ်သမားတွေဟာအလုပ်ရှင်နဲ့ညီနိုင်ပြီးပြန်သွားတာမျိုးမဟုတ်လို့အလုပ်ပြန်ဝင်တဲ့အခါမှာအလုပ်သမားခွင့်ရေးဆုံးရှုံးမှာကိုစိုးရိမ်နေကြတယ်လို့သွေးစည်းညီညွတ်သောသမဂ္ဂများအဖွဲ့ချုပ်တာဝန်ရှိသူဒေါ်နိုင်နိုင်စောက VOA ကိုပြောပါတယ်
ပေါ်မှန်လေပန်းနေတဲ့စေယုံကပြန်သွားတဲ့အလုပ်သမားတွေကတော့သူတို့တွေအနေနဲ့စေယုံပိုင်ရှင်နဲ့ဘလို့နှိမ့်ခဲ့တယ်အလုပ်သမားတွေကလေဂျုံသားတိုင်းသားကြီးဆိုဝုန်းဝုန်းဝုန်းဆိုအဲ့လိုမျိုးတရက်နှစ်ရက်တစ်ပတ်အထင်းမအောင်ကြောက်ပြတ်သွားတယ်လားကျမတို့ဖြစ်စေချင်တာကဒီဘက်မှာသူတို့ကစေချာကြီးရတဲ့ဒီတောင်းဆိုချက်ကြီးနှိမ့်နှံချက်ကြီးမလုပ်သွားတဲ့ခါကျတော့သူတို့ပြန်လာတဲ့ခါကျတော့လုံလန်းရှင်ကသူတို့အလုပ်ထုတ်ပြစ်တာတော့သက်ဆံမရတာတို့ကျမတို့ရှင်းတဲ့အခါကျတော့လုံလန်းရှင်တဲ့အခါငါတို့သူတို့ကသူတို့နဲ့သူတို့ပြန်သွားတာလေလို့ပြောတယ်အိမ်ကလာခေါ်တယ်လို့နေရက်ကိုပြန်ဖို့လို့ပြန်သွားတယ်လို့ဆိုရင်နောက်ပွဲမှာအလုပ်သမားရဲ့ဇာပိုင်ကြီးကဆုံးရှုံးတာလေးရှိတယ
်ရန်ကုန်တိုင်းလုံးအတိုင်းအတာနဲ့ဆိုရင်အဒီကယုံကာလာမှာနေရက်ပြန်သွားတဲ့ဆက်ယုံအလုပ်သမားတသိန်းကျော်ရှိတယ်လို့အလုပ်သမားသမဂ္ဂတွေကခန့်မှန်းပါတယ်ကိုဗစ်ကာလာကလေးကအလုပ်ရှင်အလုပ်သမားနှစ်ဖက်လုံးအထိနာခဲ့ပြီးအခုလိုနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေမှာအလုပ်သမားတွေပုံပြီးနင်းနာနေကြောင်းလူသမားစွမ်းအစုအဖွဲ့တာဝန်ရှိသူစိုင်းအောင်ခန်းကပြောပါတယ်။အရင်ကပုံမှန်ရှိနေတဲ့အလို့ရှင်လူသမားအစိုးရဒီသုံးမွင့်ဆိုင်အငင်းပွားမှုဖြည့်ရှင်ရန်တရားကလက်ရှိမှာရက်နေပြီးဒါကိုအခွင့်ကောင်းယူပြီးလူသမားအခွင့်အရေးအပြည့်အဝမပေးခြင်းနဲ့နိုင်ငံခြားသားလုပ်ငန်းရှင်တွေရှိနေကြောင်းသူက VOA ကိုပြောပါတယ
်။ကလာမှာ15ရက်လောက်ပဲဆင်းရတယ်။အဲ15ရက်ကပဲလောက်ခါရရတယ်နော်။အဲဒီပုံစံမျိုးတွေနဲ့လေကိုဗစ်ကာလမှာဆက်တန်းခဲ့ရတဲ့လူသမားတွေကတော်ဒီကကာလမှာဒီနိုင်ငံရေးကြောင်းလေးနဲ့ဆိုတော့ပို့ပြီးချက်သေးလာပေါ့လူသမားရယ်အဲမေကန်ဒီမဲ့လူတွေတော့မအလုပ်ကံရှိဘူးပို့ပြီးတော့ဒီမှာပေပြီးတော့နေကြတဲ့လူတွေလည်းရှိတယ်ပေါ့နော်ဟောလက်ရှိကတော့ဗာမဲဖြစ်ဖြစ်သာဝိနီဒါခက်ခဲလူတွေလောက်ပဲရှင်နေတဲ့ပုံစံတော့ရှိတာပေါ့အဲ့ဒီအခြေအနေတွေမှာလူသမားခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စမျိုးတွေကြုံလာရင်လည်းတိုင်ကြားမယ့်ရန်တရားတွေကလက်ရှိကာလမှာမလေးပတ်နိုင်ဘူးပေါ့ဗျာ။နော်အဲလိုဖြစ်တဲ့အခါကျတော့ပို့ပြီးတော့ထိတိုင်းနေတာလေ။အဲလိုကမားရောပို့ချုပ်နေရတာပေါ့နော်
။မင်္ဂလာတုံးစက်မှုဇုံတွေကဝန်ထမ်းအင်အား 8000 လောက်ရှိတဲ့နိုင်ငံခြားသားပိုင်အမျိုးသမီးလက်ကမ်းအိတ်ချုပ်တဲ့စက်ရုံတစ်ခုမှာလူသမားတွေကိုနှင်နာခြင်းမပေးဘဲစက်ရုံကိုဒီနေ့ကစပြီးပိတ်ဖို့ပြင်ဆင်နေတာကြောင့်အလို့ရှင်လူသမားကြားအငင်းပွားနေကြောင်းလဲသူကပြောပါတယ်ခင်ဗျာ
။ကုရနိုင်ကပြောပြပေးခဲ့တာပါ။ခုဆက်လက်ပြီးတော့ထိုင်းနယ်စပ်ကလာတဲ့နောက်ထပ်သတင်းပေးပို့ချက်တစ်ခုကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းအခြေအနေမတည်မငြိမ်နေဖြစ်နေတာကြောင့်ထိုင်းနိုင်ငံသားတွေကိုထိုင်းစစ်တပ်ပိုင်လေရင်နဲ့ပြန်ခေါ်နိုင်မှုစီစဉ်ဆောင်ရွက်နေတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ထမ်းများပြောခွင့်ရကဧပြီလ1ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကအခြေအနေတွေပေါ်ထိုင်းနိုင်ငံကဘလောက်ဆိုးရနေသလဲသူ့နိုင်ငံသားတွေကိုဘယ်တော့စတင်ခေါ်ထုတ်မှလဲဆိုတာကိုထိုင်းခြေဆိုင် VOA မြောက်ပိုင်းသတင်းတောက်မိတ်အေးမာကတင်ပြပေးမှာပါ
။မြန်မာနိုင်ငံမှာမတည်မငြိမ်နေဖြစ်ပြီးအခြေအနေတွေရုတ်ရွနေတာကြောင့်မြန်မာနိုင်ငံမှာရောက်ရှိနေကြတဲ့ထိုင်းနိုင်ငံသားတွေနေရက်ပြန်နိုင်အောင်ထိုင်းအစိုးရကစီစဉ်ဆောင်ရွက်ပေးနေပြီဖြစ်ကြောင်းနိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူနိုင်ထာနီဆက်ကရက်ကဧပြီလ1ရက်နေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်
မြန်မာနိုင်ငံမှာရှိတဲ့ထိုင်းနိုင်ငံသားတွေရဲ့လုံခြုံရေးအတွက်မြန်မာနိုင်ငံမှာရှိတဲ့ထိုင်းတန်ရုံနဲ့အတူဆက်သွယ်ဆောင်ရွက်နေပါတယ်။တကယ်လို့အခြေအနေပူဆိုးလာမယ်ဆိုရင်ထိုင်းနိုင်ငံသားတွေကိုပြန်ခေါ်ဖို့အတွက်အဆင်သင့်ပါပဲဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကတော့ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေဒီတက်ပို့ပြီးဆိုးဝါးလာမှာကိုစိုးရိမ်လာတဲ့အတွက်သူ့နိုင်ငံသားတွေနေရက်ပြန်နိုင်ရေးနှိုးဆော်ခဲ့တာဖြစ်ကြောင်းအခုလိုပြောပြပါတယ်
။ဟိုမြန်မာဖြစ်နေတဲ့အခုလက်ရှိအခြေအနေရပေါ့နော်။ဟိုအဲဟိုအခြေအနေတွေကဆိုးရွားလာတဲ့အခါကျရင်လူနိုင်ငံသားတွေဆိုကနာဆင်မှာပေါ့နော်ဒီတိုင်းမှာဆိုးရွားနေတဲ့အတွက်ကြောင့်မလို့ဟိုအခြေအနေကိုလည်းတို့အနေနဲ့အမိကဆုံးစောင့်ကြည့်နေတယ်ဒါပေမဲ့အဲ့ဒီဆိုလိုလားတဲ့ဟာတွေဆင်မှာဆိုးလို့ပမာဒီတွေကနေပြီးတော့နော်ထွက်ဖို့အတွက်ထွက်ခွာဖို့အတွက်ဒါနှိုးဆော်ရတာပေါ့နော်တကယ်လို့ဟိုပြန်မယ်ဆိုလို့ရှင်အရေးပေါ်ဗာလဲအရေးပေါ်ဘုံကတော့ပြန်ပြီးတော့မဖြစ်လေနဲ့ပြည့်ပါစေပေါ့နော်အဲလို ဟိုပြန်လည်း get word ဖြစ်သူတို့ဟိုစီစဉ်ပေးနေဆိုတဲ့အကြောင်းအဲ့လိုအကြောင်းကြားတဲ့ဟာကတကယ်ဟိုအမေရိကန်တို့ဂျာမန်တို့ကလည်းအဲ့လိုအကြောင်းကြားပြီးရမယ်အဲနောက်ဆက်တွဲထိုင်းဘက်ကလည်းအဲ့လိုမျိုးလမ်းပြီးတော့ပေါ့ပေါ့နော်ဒီနိုင်ငံသားတွေလမ်းပြီးတော့အတီးပေးရတာပေါ့အဲ့လိုလုပ်တာဆိုတော့နောက်ပြီးတော့ဒိုင်းဒီစစ်တပ်ကပေါ့နော်ဟိုကျွန်တော် data ပေါ့ data အနေနဲ့ကသူတို့အနေနဲ့ဒီလူတွေပြန်ပြီးတော့ထိုင်းနိုင်ငံသားတွေကိုပြန်ပြီးတော့တင်ဆောင်ဖို့အတွက်လေ
ဟုတ်ကဲ့
အဲ့ဒါကိုအမီနဲ့စီစဉ်ထားတဲ့ဆိုတဲ့အကြောင်းပေါ့
မြန်မာနိုင်ငံထဲမှာအရေးပေါ်လိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကျန်တဲ့သူအားလုံးနိုင်ငံထဲကနေထွက်ကြဖို့အမေရိကန်အစိုးရကညွှန်ကြားထားပါတယ်။နိုင်ငံသားသားသတင်းသမားတချို့ဖမ်းဆီးခံနေရတာတွေလက်ရှိနေတယ်လို့နိုင်ငံသားကုမ္ပဏီမှာအလုပ်လုပ်နေတဲ့ဝန်ထမ်းတူတနက်နဲ့ပြစ်ခတ်ခံရတာတွေကြောင့်ထိုင်းဘက်ကစိုးရိမ်လာပြီလည်းဖြစ်နေတယ်ဆိုပြီးဦးမင်းဦးကပြောပြပါတယ
်။အခြေအနေကလည်းတဖြည်းဖြည်းနဲ့ဟလားအဆူရတဲ့အခြေအနေဖြစ်နေတယ်လေ။ဟုတ်တယ်လို့ဆိုလို့ရှိရင်ဟာလာကိုရီးယားနာဗန်ကုမ္ပဏီကဝန်ထမ်းဆိုလို့ရှိရင်အဲ့လိုမျိုးအပြစ်ခံရတဲ့အမျိုးတွေရှိရတယ်။ဆိုတော့ဒါမျိုးတွေဖြစ်လာတဲ့အခါမှာသူတို့ကသူ့နိုင်ငံသားတွေလည်းအဲ့လိုမျိုးမတော်စားတိကျတဲ့အရာတွေဖြစ်မှာဆိုလို့သူတို့ရဲ့အသက်ဝင်စီစဉ်အဲ့လိုမျိုးမဖြစ်ကြအောင်လို့ပေါ့နော်။သူ့နိုင်ငံသားတွေကိုအဲ့လိုပြန်ခေါ်ဖို့အတွက်သူတို့ကောင်းစီစဉ်တယ်လို့ပဲကျွန်တော်မြင်တယ
်။ရန်ကုန်မြို့မှာရှိတဲ့ထိုင်းတန်ယုံကမြန်မာနိုင်ငံရဲ့အခြေအနေတွေကိုနေ့ညမပြတ်စောင့်ကြည့်နေပြီးထိုင်းတန်ယုံနဲ့ညှိနှိုင်းလှုပ်ဆောင်သွားမယ်ဆိုပြီးထိုင်းအစိုးရကပြောပါတယ်။မိမိသဘောဆန္ဒအရကိုယ့်ဘာသာမလုံခြုံဘူးဆိုပြီးမြန်မာနိုင်ငံကနေပြန်လည်ထွက်ခွာခြင်းသူတွေနေရပြောင်းခြင်းသူတွေအတွက်ကထိုင်းတန်ယုံကစီစဉ်ဆောင်ရွက်ပေးမှာဖြစ်ပြီးဧပြီလ6ရက်နေ့နဲ့9ရက်နေ့တွေမှာလေရင်စီစဉ်ပေးမှာဖြစ်ကြောင်းကိုလည်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါရဲ့ရှင
်။မိုင်းအီမာကပြောပြပေးခဲ့တာပါ။အခုတစ်ခါမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်ပြတ်တင်ပြပေးခြင်းပါတယ်ကျွန်တော်အောင်မြတ်သူကပဲတင်ပြပေးတာပါတယ်မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့အကြမ်းဖက်ဖြိုခွဲမှုတွေဟာဒီမိုကရေစီထောက်ခံသူတွေနဲ့စစ်တပ်အကြားဖြစ်ပွားနေတဲ့ပဋိပက္ခနေသားတရက်မှာပိတ်မိရတာကြောင့်ဆန္ဒပြသူတွေအနေနဲ့ဗျူဟာသစ်နဲ့သွားဖို့လိုပြီးလို့ဂျာမန်သတင်းဌာနကဖြစ်တဲ့ DW ကရေးသားတာပါဆန္ဒပြသူတွေရဲ့ကောင်းမွန်တဲ့ယူရချက်နဲ့တတိကိုတန်တရားမရှိပေမဲ့အသေးချာမတုံ့သက်ပဲဒီတိုင်းဆက်သွားနိုင်မယ်ဆိုရင်ဆန္ဒပြလို့ရှာမှုဟာအောင်မြင်မှာမဟုတ်ဘူးလို့ဆောင်းမရှင်ကဆိုပါတယ်စစ်တပ်ကိုစန့်ကျင်ရမှာပြင်ပကဘယ်အထောက်ပံ့မှရမှာမဟုတ်ဘူးဆိုတော့လေသဘောပေါက်ထားကြမှာဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂအမေရိကန်နဲ့ဥရောပတို့ကမြန်မာပြည်ကအကြမ်းဖက်ဖြိုခွဲမှုတွေကိုရှုတ်ချမယ်ပြစ်မှတ်ထားအရေးယူမယ်ဒါပေမဲ့တိုက်ရိုက်ကြောင်းဝင်ဆွတ်ဖက်တာမျိုးတော့လုံးဝမဟုတ်ဘူးလို့ဆိုပါတယ်။တရုတ်နဲ့ရုရှားကလုံခြုံရေးကောင်စီရဲ့ခြေလှမ်းတိုင်းကိုပိတ်ပင်နေတယ်။မြန်မာအရေးနဲ့ပတ်သက်လာရင်လူမညီတဲ့အာဆီယံနိုင်ငံတွေကထိုင်း၊ VN နဲ့လာအိုတို့ဟာပြီးခဲ့တဲ့ပတ်ကနေပြီးတော့မှကျင်းပတဲ့တပ်မတော်တွေအခမ်းအနားကိုတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။ဆန္ဒပြသူအချို့နဲ့အတိုက်ခံလွှတ်တော်ကိုစားပြုကော်မတီတို့ကဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့တဲ့အခါဆဲဆုနဲ့ချီပြီးတော့ဗဟုအစိုးရကိုတိုက်ခတ်ခဲ့ကြတဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေပါဝင်မယ်လို့မျှော်လင့်ခဲ့ကြပါတယ်။ဒါ့ဝိမဲ့လည်း1990ပြည်လွန်ကာလတုန်းကလည်းအခုလိုပဲအာထုတ်မှုတွေရှိခဲ့ပြီးမအောင်မြင်ခဲ့ဘူးလို့ဆိုပါတယ်။စစ်ကူရင်ဖက်ဒရယ်တပ်မတော်နဲ့လက်နက်ကောင်းမွန်စွာတက်ဆင်လာတဲ့မြန်မာစစ်တပ်တို့ရှင်ဖို့မလွယ်ဘူးလို့လည်းဆောင်းမချင်ကဆိုပါတယ်။ဆယ်နှစ်ကြာမြင့်ခဲ့တဲ့စီးရီးယားစစ်ပွဲလိုပဲအခြေအနေတွေကိုထောက်ပြပြီးမြန်မာအခြေအနေနဲ့ဖက်ဒရယ်စစ်တပ်အိမ်မက်ကအဆုံးမရှိတဲ့အိမ်မက်ဆိုကြီးအဖြစ်အလွယ်တကူကူးပြောင်းသွားနိုင်တယ်ကိုလည်းဆောင်းမမှာသတိပေးထားပါတယ်။နိုင်ငံတကာထောက်ပံ့မှုငွေကြေးအတွေ့အကြုံတိုင်းရင်းသားအုပ်စုတွေနဲ့ဆန္ဒပြသူတွေကြားစုဖွဲ့မှုစတာတွေမရှိတာကြောင့်စစ်တပ်ကိုတိုက်ရိုက်ရင်ဆိုင်မှုမလွယ်သေးဘူးလို့ဆောင်းမရှင်ကဆိုပါတယ်။လမ်းပေါ်မှာပဲအသေးခံတာနဲ့စာရင်ရေရှည်တိုက်ပွဲတွေအတွက်ဆွေးနွေးကြတာမျိုးအစတဲ့ခြေလှမ်းငယ်လေးတွေနဲ့အတူအခုရေတွင်တူအခုရေကြီးတောက်တာမျိုးကိုမျှော်လင့်နေမဲ့အစားရေရှည်မဟာဗျူဟာပေါ်မှာပဲအလုံးလုံးပို့လိုအပ်တယ်လို့ဖော်ပြပြီးဆောင်းမကိုအဆုံးသတ်ထားပါဗျ။အပြည့်စုံတော့ www.dw.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဆုံး Mac Computer ရဲ့အမျိုးသမီးကဏ္ဍကိုကြားကြရမှာဖြစ်ပါတယ
်။ There's a path we must choose sometimes.Stand up and fight sometime.
အမေဝင်ဒီစင်ကာပူမှာရှိနေတဲ့မြန်မာတွေဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာတက်နိုင်တဲ့ဘက်ကပေါ့နော်လှုပ်ရှားနေကြတယ်ဆိုတာတွေသိရတယ်ဆိုတော့အခုလက်ရှိဘာတွေလုပ်နေကြလဲပေါ့နော်ဘာတွေများပြပကနေပြီးတော့လှုပ်ဆောင်ပေးနေတာတွေရှိပါလဲ
ကျမကစင်ကာပူမှာက US တို့ UK တို့ Australia တို့မှာလိုမျိုးဆန္ဒပြလို့မရဘူးအဲစင်ကာပူမှာနေနေရလူတွေကလုံနိုင်တာကအဓိကနှမျိုးပဲရှိပါတယ်။တခုက online တိုက်ပွဲပေါ့နော်။ online မှာနေပြီးတော့သတင်းတွေထည့်ပေးမယ်၊သတင်းတွေပါလာပြန်ပေးမယ်၊တချို့ petition တွေလုပ်ပေးမယ်၊ email တွေပို့ပေးမယ်၊ social punishment အတွက်ကို ဟိုတက်ဆိုင်ရာတောင်းနေဖြစ်ဖြစ်တက်ဆိုင်ရာတန်ရုံနေဖြစ်ဖြစ်ဟိုတောင်းဆိုပေးမယ်ဒါမျိုးပဲရှိပါတယ်။နောက်တစ်မျိုးကဆိုတော့လိုအပ်တဲ့နေရာမှာငွေသေးရအခုညီလိုခဲ့ရင်တန်ဖိုးပေးရမျိုးပေါ့။ငွေသေးရမှာကျမတို့အခုလုံးနေရာ၃မျိုးရှိပါလိမ့်မယ်။တစ်ခုက CDM လို့တမိုင်းအတွက်ဒီနေရာမှာလည်းလိုလိုပေါ့။တချို့ကလည်းငွေသေးတိုင်းရအော်ဒီပါတချို့ကလည်းအစားအသောက်ကိုဝယ်ပြီးတော့ပို့လာမျိုးလည်းရှိပါတယ်။နောက်တစ်ခုကကျောင်းဆုံးသွားတဲ့လူတွေရဲ့ဒဏ်ရာရပြီးတန်ရီခဲတဲ့လူတွေရဲ့တန်ရီတမီတာစုတွေကိုလည်းတန်ဖိုးမှုတွေတော့များရှိပါတယ်။နောက်ဆုံးတစ်ခုကတော့အခုဆန္ဒပြနေတဲ့လူတွေမှာများပါးဖြင့်လာပါချီကိုကာဖို့လောက်မှာ helmet တို့တိုင်းကာတို့လုံးလုံးလောက်လောက်မရှိပါဘူး။အဲ့ဒါကြောင့်မလို့အဲ့လိုမျိုးတွေတန်ဖိုးပေးရမျိုးတဲအစ်တရားစားဟိုစီစဉ်ပြီးတော့ပို့ပေးရမျိုးရှိပါတယ်။
ဟုတ်ကဲ့အခုအခြေအနေတွေကပို့ပြီးတော့ဆိုးလာတာတွေရှိတယ်ဒီတွင်းမှာတောင်မှပဲသွားအလားပစ္စည်းပို့တာအစားခက်ခဲနေတဲ့အချိန်မျိုးမှာအခုစင်ကာပူနိုင်ငံကနေပြီးတော့မဟုတ်အခုလိုကူညီတဲ့အခါမှာအခက်ခဲတွေဘယ်လိုအခက်ခဲတွေရှိနိုင်လဲ
ဟုတ်ပစ္စည်းမိုင်းနဲ့ပတ်သက်လို့ကတော့သတိထားရတာအဓိကဟိုဘက်မှာလုပ်ပေးနေတဲ့လူတွေဆိုသူတို့ကလာပြီးတော့သတိမထားမိအောင်လို့ပေါ့နော်အခုကြားရတာဥပမာပစ္စံနေအလုံးရင်းနဲ့ဝင်လာရဲဆိုသူတို့တတိထားမိမယ်တတိထားမိရင်အဲ့လိုဖမ်းမှာတော့ပါလို့ရှိနိုင်တယ်ဆိုတော့ပစ္စံကိုခွဲပို့တာမျိုးလုပ်ပေးရပါတခါလေးကြာရင်ဒီဘက်မှာပစ္စံရောက်နေပြီနဲ့ဟိုဘက်ကိုလွှဲမပေးရတဲ့အမျိုးရှိပါတယ်နောက်တစ်ခုကခုနနောက်ချေပြောသလိုပဲတကယ်လို့ဒါလမ်းမကတွေခက်ခဲလို့အိမ်အရောက်မပေါ်နိုင်ပြီးနိုင်တာမျိုးပေါ့နော်အဲ့လိုမျိုးလည်းတခါလေးရှိပါတယ်ပစ္စည်းမှလည်းတူတူပါပဲဟိုကာကွယ်ရေးပစ္စည်းတွေပို့ပေးရခါကြာရင်အိုရက်ကွက်ကိုအရင်အတိပေးရပါတယ်။အများသောအချင်းကတော့ရက်ကွက်ကဒီမှာသူတို့ကားရည်ပါရီဆစ်လိုက်တဲ့ခါမှာလူတယောက်နဲ့ယောက်ပဲပါတယ်။ပြီးတော့ကာကွယ်ရေးပစ္စည်းတွေပါတယ်၊စားတောက်တွေပါတယ်ဆိုသူတို့ကလမ်းပြပြီးတော့လိုက်ပို့ပေးပါတယ်။ဒါမဲ့တစ်ခါလေကြာရင်တော့လည်းဝန်းနေပေးထားတဲ့အတွက်အနေနဲ့အခက်အခဲရှိရဲ။နောက်တစ်ခုကလူတွေကလူတွေကကျမတို့ကြီးကပတ်စံကဟိုစုပြီးတော့လူရောမဟုတ်တဲ့အကြောင်းမျိုးတစိမ့်နေရာစပြီးလူလာတဲ့ခါကျတော့သူတို့ကိုစည်ရင်းနေပြန်တင်ရတာမျိုးပြီးတော့သူနေရအောင်လို့ပင်နေရမှာဘယ်လိုယူခဲ့ရဆိုမျိုးပြောပြရုံမျိုးရှိတဲ့အခါမှာပို့စင်တဲ့အခါမှာ receipt တွေပါတယ်ကိုအခုကျမတို့ကစိုက်နံပါတ်ချက်ပြီးတော့မှတူပါတယ်မဟုတ်ရင်စိုက်နေဘူးပါတဲဆိုင်ရအစားလိုက်ဖမ်းနေရဆိုမျိုးသိရလို့ပ
ါအခုကြီးကိုပေးပြီးတဲ့နောက်ပေါ့နော်ထိထိရောက်ပေးနိုင်တယ်လို့ထင်လားဘယ်လောက်ထိအကူအညီတွေရောပေးခဲ့ပြီးပြီလဲ
ကျမအခုလုံးနေရကကိုရောင်းရတဲ့လူကိုနဲ့အရင်ရင်းနေတဲ့လူတွေကနေတစင်မိသားစုမိဆွေရတစင်နဲ့လုံးနေရပါဟိုဘမတခြားအဖွဲ့အစည်းတွေလည်းရှိပါတယ်နောက်ပြီးတော့ဌာနဟောင်းအဖွဲ့အစည်းတွေလို့ကအလမ်းမိုင်းအဖွဲ့အစည်းတွေပေါ့နော်သူကလည်းသူတက်ဆိုင်ရတဆိုင်ရနေတစင်လူပါကျွန်မသိပါတယ်အဲ့တော့သူတို့တွေဘလောက်ကူညီပေးပြီးလဲတော့ကျွန်မတို့မခံမှန်းတတ်ပါဘူးဒါမဲ့ဒီမှာပြဝင်တင်မှာတော့လူတူတူစီကအနည်းဆုံး9တိုင်းရနေပြီးတော့30 30ထိတယောက်တည်းတူစီကဒီရပိုင်းဒီလပိုင်းတင်မှာပေါ့နော်ပို့ပေးပြီးဆိုတော့ဒီမှာသိပါတယ
်ဟုတ်ကဲ့ဆိုတော့စင်ကာပူမှာရှိနေကြတဲ့မြန်မာတွေတော်တော်များများကတော့ဝမ်းဝင်ပြီးတော့ကူညီပေးနေကြတယ်ဆိုတာမျိုးပေါ့နော်ဆိုတော့အခုအချိန်မှာဘယ်လိုအကူအညီမျိုးကအထင်ရောက်ဆုံးဖြစ်မယ်လို့ရောထင်တယ်ပြည်ပမှာရှိတဲ့မြန်မာတွေအတွက်ပေါ့နော်ပြည်သူတွေတကယ်လိုချင်တဲ့ဆန္ဒတွေပြည့်ဝဖို့ဘလို့ကူညီထောက်ပံ့မှုမျိုးကအခုချိန်မှာအထူးရောက်ဆုံးဖြစ်မယ်လို့ထင်ပါလေ
ဒီပမာရှိတဲ့လူတွေကထောက်ပံ့နိုင်ဆုံးကတော့ငွေရေးကြေးရေးဖြစ်မယ်လို့ထင်ပါတယ်ဒါဖြစ်လို့လဲဆိုတော့ CDM ကလည်းဆက်သွားမှာ CDM ကအထူးရောက်ဆုံးမှာဘလို့ဆက်လမ်းမမှထွက်တဲ့လူတွေလည်းနည်းနည်းနေသွားတယ်ဒီကကတော့ထွက်ရင်လည်းကိုယ့်ဘက်ကဘာလမ်းမမှမရှိတဲ့တကောင်မလို့ကိုကသွားပြီးတော့သူတို့ကိုစတိခံရတယ်လို့ထင်နေတာပြီးတော့ထိထားတဲ့လူတွေကလည်းအကူအညီအများကြီးလိုပါတယ်။တချို့မိသားစုတွေတတော်ချို့တဲ့ဆေးရကိုပြရမယ်။ဟိုစံရိတ်ခဲမိသားစုတွေမှာသူတို့ရဲ့ဝင်ငွေတွေပါတယ်။တတော်နည်းသွားတာမျိုးလည်းရှိနေကြတော့ပြည်ပလူတွေကငွေရေးကြေးဆက်ပြီးထောက်ပံ့နေဖို့လိုပါလိမ့်မယ်။အဲ့တော့ကျမတို့ဒီမှာအလုပ်တွေဆက်လုပ်နေရမယ်။ပတ်စံနေဆက်ဆုံနေရမယ်။စမ်းသွားလို့မရဘူးပေါ့နော်။အဲ့လိုမျိုးကျမမြင်ပါတယ်။ဒါပေမဲ့ကျမတို့ခုလုပ်နေတဲ့နောက်တစ်ခုဟိုတဲအိတ်တွေပို့တာမျိုးတိုင်းကာတွေဝယ်ပြီးတော့ဝိုင်းပို့ပေးရမျိုးအဲ့ဒါမျိုးကလည်းလုပ်ပေးရမယ်လို့ကျွန်မမြင်ပါဘာဖြစ်လို့လဲဆိုတော့လောလောဆယ်ကျမတို့တန်ဖိုးနိုင်တဲ့အကောက်ွယ်ပစ္စည်းတွေကဒီအစ်စ်အကူမနိုင်နိုင်နဲ့လို့အနည်းဆုံးတော့ပေါ့နော်ရဘာကြီးထိပ်ပြီးတော့တန်ရရအများကြီးမရတာမျိုးပေါ့အနည်းဆုံးတော့နည်းနည်းတပါတော့ကောက်ွယ်ပေးနိုင်လိမ့်မယ်လို့ထင်ပါတယ်အဲ့တော့ကျမတို့ဒီနှစ်ခုအားလည်းဆက်သွားမယ်လို့မြင်ပါတယ်
တစ်ဆက်တည်းပဲကျမဟိုမေးချင်တာကလေဆိုတော့ကိုယ်တိုင်ကလည်းအခုအပြင်မှာရောက်နေတဲ့သူတယောက်အနေနဲ့ဆိုတော့လက်ရှိမ မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေရောကိုယ်အနေနဲ့ဘယ်လိုခံစားရလဲဘယ်လိုမြင်မိလဲ
ပြောရရင်စစချင်းမှာတော့လုံးဝမယုံနိုင်ဘူးပေါ့ပြီးတော့အခုရက်ထိလည်းမယုံနိုင်ဘူးမယုံနိုင်ဘူးဆိုတာဗမာပြည်မှာအခုဘာမှတရားဥပဒေစုံမရေးမရှိဘူးသူတို့လုပ်ချင်နိုင်လို့ရနေတယ်မာရှယ်လောပဲပြောပြော144ပဲပြောပြောရှိသမျှလူဝင်တက်လို့ရနေလုပ်ချင်လို့လုပ်လို့ရနေကြောအဲ့ဒါဘလုံးမကိုလက်ခံလို့မရဘလုံးမမခံစားနိုင်တဲ့အခြေအနေပါအဲ့တော့ရှေ့ဆက်လည်းဆက်တော့သွားမယ်ဒါပေမဲ့တစ်ခါလေးကြာရင်ဒီပါရောက်နေတဲ့လူတယောက်အနေနဲ့ဒါလို့ပါဟိုလို့ပါလို့လည်းတိုက်တွန်းလို့မရဘူးလို့ဒီမှာမြင်တယ်ဒါဖြစ်လို့လည်းဆိုကိုကရေးပြမမသူတို့နဲ့တူတူရှိမှမရှိနေပဲအတက်ခါကလည်းကိုမဟုတ်ဘူးပြီးတော့ညာဘက်တနက်တွေတတိုင်းတိုင်းလာဖောက်ရင်တောက်ပြီးအိမ်ထဲမှာပုံနေရတယ်ကိုမဟုတ်ဘူးအဲ့တော့အပြင်မှာတအားကို safe source data track ပြီးတော့ပါလို့အမေမဒီကိုရမယ်အဲ့လိုမျိုးခံစားရတယ်။အဲ့ဒီအတွက်တောင်းမလို့လဲအတန်းအများဆုံးထပ်နိုင်ပေးဖို့စူးစမ်းရတယ်။ဒါပေမဲ့နောက်ဆုံးကြာရင်တော့ဒီမှာဟာမြန်မာပြည်တွင်းရပြည်သူရဲ့ဆန္ဒကအဓိကလို့ထင်ပါတယ်။ပြီးတော့သူတို့ရဲ့ဆန္ဒဖြစ်သွားအောင်ကိုကအနောက်ဆုံးအနောက်ကနေပြီးတော့အစံကုန်တန်ဖိုးပေးဖို့အဓိကလို့လည်းထင်ပါတယ်
။ကိုကစင်ကာပူမှာရောက်နေရဆိုတော့စင်ကာပူနိုင်ငံဆိုရလဲဒါမြန်မာနိုင်ငံနဲ့အိန္ဒိချင်းဒေသတွင်းနိုင်ငံတစ်ခုဖြစ်တဲ့ဆိုတော့စင်ကာပူအစိုးရအနေနဲ့နောက်စင်ကာပူပြည်သူတွေအနေနဲ့ရောဘာရီအခုချိန်မှာလှုပ်ပေးသင့်တယ်လို့ထင်လဲ
။ဟာစင်ကာပူအစိုးရအနေနဲ့ကျမတို့တောင်းဆိုနေတယ်နေရတာပါလေ။ဆက်ဆင်းဆို3ဘတ်4ဘတ်လောက်တော့ရှိပြီခင်ဗျ။ဒီမှာကျမတို့တိထားတဲ့လောက်တချို့ဘဏ်စည်ရင်းတွေဘဏ်အကောင့်တွေရှိတယ်။အစိုးရဘဏ်နာငွေတွေရှိတယ်လို့တိထားရပေါ့နော်။အဲ့အတွက်တောင်းမလို့ကျမတို့ဟာအစိုးရကိုအဲ့ဘဏ်နာငွေကိုအခုလက်ရှိအစ်စ်အတန်းတအုပ်စုကိုမထုတ်ပေးဖို့အဲ့လိုတောင်းဆိုထားတာရှိပါတယ်။စင်ကာပူနိုင်ငံသားတွေအတွက်ကဘာလို့ပြောရမလဲဆိုတော့ဒီမှာအများကြီးမမျှော်လင့်ထားဖို့ရှင်းရှင်းပြောရအောင်။ဘာဖြစ်လို့လဲဆိုတော့စင်ကာပူနိုင်ငံသားတွေကဒါမျိုးကြီးလည်းမခံစားဘူး။ဒီမှာတော့အရင်တုန်းကဟိုတိုင်းရင်းသားတွေကိုတခြားအလုပ်စစ်သားတွေအကြမ်းဖက်တာကိုဒီမှာတော့နားမလည်တယ်လို့ပဲစင်ကာပူကလူတွေကတခါမှဒါမျိုးမကြုံဘူးမတွေ့ဘူး။အဲ့တော့သူတို့အတွက်ကဆက်ဆွေရောင်းလည်းလို့တိတ်ပြောမပေါ်လို့ထင်ပါတယ်။အဲကြောင့်မလို့ဒီမှာဘာမှလည်းမမျှော်လင့်ဘူး။သူတို့စီကလူရောကြုံရရရင်ဝေးသေးအကူအညီတော့ပေးကြမယ်လို့ထင်ပါတယ
်။အခုမြန်မာနိုင်ငံမှာဆိုရင်လေပါဝင်နေကြတာလူငယ်တွေလူလက်တွေအဓိကလူငယ်တွေပေါ့နော်လူလက်တွေလူကြီးတွေလည်းပါပါတယ်မပါဘူးလို့ပြောတာမဟုတ်ဘူး။ဒါပေမဲ့လူငယ်တွေအများကြီးရှေ့ကမှတတကြွကြွပါစားတယ်။အခုတချို့ဆိုအသက်ပါပြေးလိုက်ရတာမျိုးတွေလည်းရှိတဲ့အခါကျတော့လေဒီပုံမှာရောဘလို့ဟိုမြင်မိလဲခံစားမိလဲသူတို့တွေ့တဲ့အခါမှာလေ
သူတို့လေးလဲလေးစားတယ်အရန်လဲအားရတယ်အားရတယ်ဆိုတော့သူတို့ဇွဲလဲတောင်းတယ်တောင်းစိတ်လဲနေအဲ့မှာဒီမှာတွေ့ရတာသူတို့ကတကယ်ပဲသိနိုင်ရကျော်လဲသိရအဲ့ဒါကိုလဲစိတ်ကစုံဖြတ်ထားပြီးသားအဲ့တော့လူတွေကတကယ်ဒီတိုက်ပွဲအောင်ရမယ်ဆိုတဲ့စိတ်တမ်းနဲ့လဲလုံနေတာပါအဲ့ဒီအတွက်ကိုလဲအားလုံးအရန်ကြည့်ကြည့်နေပါတယ်ပြီးတော့ကိုကိုယ်တိုင်သူတို့နဲ့မပါအောင်လဲသူတို့စိတ်ကောင်းဒီမှာနိုင်ငံတွင်းမှာနေရတဲ့လူတွေဟာဆက်တိုက်နေတဲ့ဒီမှာကနောက်ကနေပြီးတော့အစွမ်းကုန်ပန်ပို့ဖို့အဆင်ပြေရှိပါအဲ့လို
မကမြူတွေကတင်ဆက်ပေးသွားတာပါအခုတစ်ပတ်သုတဆောင်လင်အမေရိကန်အစီအစဉ်အတွက်ကိုအောင်ကထပ်ပြီးတော့တင်ပြပေးတာပါတယ်
အမေရိကန်ပြည်ထောင်စုမှာအကြမ်းမဖက်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ။20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကြားတဲ့ဥပဒေနဲ့ရပြဋ္ဌာန်းနိုင်အောင်စ조사ခဲ့သူလည်းဖြစ်ပါတယ်။1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ။1968ခုနှစ်ဧပြီလ4ရက်နေ့ကတန်နစီပြည်နယ်မမ်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အယ်ရေးဆိုသူကတနက်နေ့ပြစ်ခတ်လုပ်ချန်ခဲ့ပါတယ်။ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမြို့ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမ္မတရစ်ချတ်နစ်ဆန်ရဲ့ Watergate အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမ္မတလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ Robert Kennedy လည်းလှုပ်ကြံခံခဲ့ရတာမျိုး American သမိုင်းမှာထူးထူးခြားခြားအဖြစ်ပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိပ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ်။
He's really as a symbol of power and justice.
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့ပြည်ယုတ်ဖြစ်ပါတယ်။စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်။မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လေတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တက်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်။1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကအမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြုပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါ။အဲ့ဒီအချိန်ကလူငယ်တက်ကြွလှူရှားသူတူအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာ
They came toward us beating us with nightsticks tramping us with horses releasing the tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါတယ်ရဲ့ယူဘုံတွေနဲ့လည်းပြစ်ပါလေရဲတယောက်ကဒုံးနဲ့ရိုက်လို့တရားဝင်မှာကျွန်တော်မေးသွားပါလေတေပြီလို့တောင်ထင်လိုက်မိပါလေ
လုံညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်မတရားမှုကိုကောင်းကောင်းမခံကြဘူးဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
် We must let the world know and it is necessary to protest this threefold evil.
မဲပေးကွင်းညင်းဆိုခံရတာလုံခြုံရေးရဲတွေရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီနင်းပြုမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဒေါက်တာကင်းသေဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပြနိုင်ခဲ့သလိုအသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်Washington DC ကမြို့သားရေမြေမှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ Washington DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ
်။ဒန်နူကြီးမြအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ်
။ We are a different and a better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်အောင်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်သားရောင်ခွဲခြားမှုတွေရော့ကျသွားတယ်အခြေအနေတွေတိုးတက်လာပြီမဲ့လဲအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လဲအားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအခြေအနေပြောင်းလဲခဲ့ပြီမဲ့လဲမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျတဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရီနီကင်းလည်းပါဝင်ပါတယ
်
ကျမဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာကြည့်ပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလုပ်ချက်မခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
ကုရောတေးပင်နဲ့နီးပညာကဏ္ဍပါဒေါ်ခမျိုးသက်ကတင်ဆက်ပေးတာပါတယ
်ဒီတစ်ပတ်တော့ဆန္ဒထုတ်ဖော်ပြတာတဲ့နေရာပဲမှာ
အန္တရာယ်ကြောက်ရွံ့မှုနည်းပါအောင် formation tactics လို့ခေါ်တဲ့လူတွေအစီအစဉ်တကျနေရာချထားတဲ့ဤပညာနဲ့အကာအကွယ်ယူနိုင်တဲ့အကြောင်း American စစ်တပ်စီးရဲအတွေ့အကြုံရှိတဲ့ Engineer ဥသူရအောင်ကပြောပြပေးပါပါမြန်မာနိုင်ငံမှာစစ်တပ်ကတပ်ပြန်အကြိမ်အာဏာသိမ်းတဲ့2021ခုနှစ်ဟာဤပညာတိုးတက်နေတဲ့ကာလဖြစ်တဲ့အတွက်အရင်နှစ်ကြိမ်နဲ့မတူဘဲဖြစ်ပျက်မှုတွေကိုကဘာကချက်ချင်းတည်လာကြပါတယ်။ဆန္ဒပြလူငယ်တွေဟာသူတို့သိကျင်တဲ့အချက်အလက်တွေကိုကွန်ပျူတာအွန်လိုင်းမှာအလွယ်တကူရှာဖွေလေ့လာနိုင်ကြတာကြောင့်ဆန္ဒပြမှုပုံစံတွေပါပြောင်းလဲလာကြတာပါ။အဒီရုပ်နှင်းနှင်းရဲ့အတွက်ရဲတွေတုံးတဲ့ဤကိုတည်တဲ့လူငယ်တွေတုံးလာတဲ့ဤပညာတွေထဲမှာformation tactic လို့ခေါ်တဲ့ဤပညာတုံးထားတာမျိုးကိုတွေ့ရတယ်လို့ပြောပါတယ
် riot control လုပ်တဲ့ရဲတွေမှာတော့သူက front line ရှိမယ်နော် command ပေးတဲ့လူရှိမယ်ပြီးရင်အဲ့ front line ကခွဲသွားတဲ့အခါမှာဒီနောက်ကနေပြီးတော့ဒီ arrest ပေါ့နော်နည်းနည်းကြမ်းတဲ့ကောင်ကို arrest လုပ်မယ်လူရှိတယ်ပြီးရင်ရှေ့ဆုံးတန်းကမောတယ်ဆိုနောက်ဆုံးတန်းကနေရှေ့ကိုပြန်လဲပြီးတော့အဲ့လိုမျိုးသူတို့ဟို riot control ရဲတွေမှာသူတို့ tactic ရှိတယ်ပေါ့နော်လူတွေကလည်းအဲ့ဒါနည်းနည်းသိတဲ့အခါကျရင်ဟိုရှေ့ကပြတဲ့တစ်ဖွဲ့နောက်ကပြတာတစ်ဖွဲ့အဲ့ဒီလိုမျိုးလှုပ်လိုက်တဲ့အခါမှာ riot control ကရှေ့လိုရောမလိုလို့နောက်လိုရောမလိုလို့ဆိုတော့သူတို့ကလူဦးရေအရတိတ်မလောင်ရင်သူတို့လည်းဟိုအကျန်းစာပြီးတော့မလုပ်တော့ဘူးပေါ့နော်အဲဗမာပြည်မှာတော့ example တစ်ခုကတော့ကျွန်တော်ထင်တယ်လွန်ခဲ့တဲ့နှစ်ပတ်သုံးပတ်ကလာမသိဘူးပြေမြို့လာမသိဘူးကျွန်တော် Facebook ကတွေ့ရတာပေါ့နော်တိုက်ပေါ်တက်ကနေလူတယောက်ကရိုက်ပြတယ်ဒီဒီမှာကာကွယ်ရေးအုပ်စုကရှိနေမယ်ဒါပေမဲ့အရှိကစေချောင်းကလာမယ်ဆိုရင်အခုနောက်ပိုင်းဖြစ်နေတာလဲအဲ့တချောင်းတွေပဲဖြစ်နေတော့တစ်ဖက်သေးပဲပြေးနေရတာပေါ့နော်ဒါပေမဲ့အဲ့ဒီအချိန်တုန်းကလွန်ခဲ့တဲ့နှစ်ပတ်ကပြီးမှဖြစ်လိုက်တာကြတော့ရှိကလာတယ်လို့တောင်တို့မြောက်တို့အနောက်တို့ကလည်းတပြိုင်တည်းလာထားတယ်နောက်သူတို့ကလည်းဟိုပလန်နာလုတ်ထားခဲ့ရင်ပေါ့နော်ဒီဘက်ကိုဟိုဒီဘက်ဒီအရှိဘက်အုပ်စုကိုသွားဖို့ဖမ်းဖို့ရွေ့လိုက်ပြီဆိုရင်နောက်ကနေအုံပြီးတော့တယ်မလားသူတို့ squeeze ပုံစံမျိုးဖြစ်သွားရင်သူတို့လည်းတိတ်မလုတော့ဘူးပေါ့နော်ဟိုဒါကတော့ဟိုပါပေါ့နော်ဟို scare tactic ပေါ့နည်းသူလူအားစုနဲ့များများခြောက်တဲ့ပုံစံမျိုးပေါ့ကိုကကိုယ်ဆန္ဒထုတ်ပြောချင်တာပဲရှိတာကိုကအသက်ခံမှုသွားတာမှမဟုတ်ပဲအဲ့တော့စုပြီး plan လုတ်ထားမှအဲ့ plan လုတ်ထားရဲ့ backup plan လုတ်ထားရဲ့ timing ပေါ့တယောက်သွားရင်နောက်တယောက်ဝင်ဖို့ကြိုပြီးတော့ကြံထားတာတွေကဒီအဖွဲ့၄ဖွဲ့လုံးက communication ကအခုခေတ်ကြီးရတယ်ရှိနေတာပဲဂျန်နက်ခေတ်တွေနဲ့မတူတာဒါကြောင့် information age မှာဂျန်နက်ခေတ်တွေနဲ့မတူတာအချင်းချင်း plan လုပ်ပြီး coordinate လုပ်နိုင်ရင်ရတယ်ဒါကဟိုမျိုးလေးတစ်မျိုးကိုပဲပြောတာเนา
ะအချက်လက်တွေအလွယ်တကူဖြန့်ဖြူးရယူနိုင်စွမ်းရှိတဲ့အခု information ခင်မှာကိုယ်ရင်ဆိုင်ရမယ့်သူရဲ့အားနည်းချက်ကိုလည်းသိထားဖို့လိုအပ်တယ်လို့ပြောပါတယ
်ဗမာပြည်မှာတော့ဟိုရှေ့တုန်းကဟာနဲ့ကွာတာတော့ဆိုရင်အရင်တုန်းကတော့ CDN လုပ်ခဲ့တယ်ပြောတာပဲမနေ့နှိုက်ရှာမှ CDN ကိုပုံစံမျိုးပဲပြောရတော့မှာပေါ့နော်အခုကြတော့အားလုံးကို CDN ဆိုတာပါလဲဖြည့်ရှင်းပြထားပြီးတော့ information ကိုကောင်းကောင်း flow လုပ်ပေးထားတယ်အဲနောက်ပြီးတော့ဟိုဒီမှာဟိုဘက်မှာဘာ weakness ရှိလဲ pipeline weakness ရှိတယ်ဒီနေ့တောင်ကျွန်တော်ကြားလိုက်တယ် UN ကပြောတယ်ဆိုရင်အဲဟို pipeline ရဲ့မွေစည်းစင်းမှုပေါ်ကိုသူတို့ဖြတ်တောက်ဖို့ထပ်လုပ်တယ်ဒါဒီပလိုမက်တွေရဲ့လောက်ရမှာဒါငွေဖြတ်တယ်အလုပ်ပဲသူတို့ရှိတာဟုတ်အဲ့တော့ဟိုပြောချင်တာဟိုဘက်မှာ weakness ဘာရှိတယ်ဆိုတာဟုတ်ထုတ်ပြထားတယ်ပေါ့နော်ခုရက်ပိုင်းနေမှာ coordinate ဆိုတာဒီမျိုးလေးမှမဟုတ်ပဲတယ်မျိုးပေါင်းစုံမှာတပြိုင်တည်းတည်းလှုပ်လိုက်ရင်ဒါသူတို့လည်းဘယ်ဟို plan သွားမှာမသိဘူးပေါ့ဒါ tactic အဲ့ဒါပဲပေါ့နော် formation tactic ဆိုတာ timing ဖြစ်နေဖို့လိုတယ်ဒီမျိုးလေးကြီးမဟုတ် everybody အကုန်လုံးအဲ့လိုမျိုးပေါ့အခုဆိုရင်ကျွန်တော်တို့ကြားတယ်ဆိုကြပါဆိုအောင်ပန်းကိုသွားတယ်နောက်တရက်လောက်ကျတော့တောင်ကြီးရောက်သွားတယ်သူတို့လည်းတမျိုးချင်းသွားနေတာပဲပြောချင်တာဟိုသူတို့လည်း၅မျိုး၆မျိုးဤတရက်ထဲဒီလိုကြီးလာလို့မြင်သူတို့လည်းလူခွဲရမှာပဲကိုလည်းအဲ့ဒါပါပဲဒီပလန်လေးတွေလုပ်တယ်ဆိုတာကအဲ့ဒါတွေက train လုပ်နေရမှာပေါ့ဘာလို့ဆိုကိုကဟိုရိုးရိုးဆန္ဒပြတာကိုလက်ခံတဲ့အခြေအနေမဟုတ်တော့တဲ့နိုင်ငံဖြစ်နေတော့ဟိုနည်းနည်းတော့တူတွေးရတော့မဲ့အခြေအနေဖြစ်လာတာပေါ့နော် formation tactic ဆိုတာအဲ့ဒါပါဂျိုင်းတူညီဆိုတာတပြိုင်တည်းထဲလုတ်လိုက်ရင်ဒါလူအားအရာရှိနေတာပဲ
အဲ့တော့ formation tactic ဆိုတာဒီပုံစံမျိုးချရမှာပေါ့နော်ဒီငโกတွေကချိုးပြီးတော့ပြင်ဆင်ထားရမယ
်ဟုတ်တယ်ဟုတ်တယ် plan လုပ်မှာမနေ့ကျမှငါသွားမယ်ဟိဒါပေမဲ့ဟိုကျွန်တော်တို့ဟိုဟိုပါပေါ့နော်ပမာဒီမှာတစ်မျိုးလုံးဖတ်ဆိုညင်ကြပါတယ်အဲ့မငြိမ်ငြိမ်တော့တော့ချင်းချင်းပြောနေကြတော့မလုပ်တဲ့မှုလုပ်တဲ့နဲ့မလုပ်တဲ့မှုလို့ဘာပဲဖြစ်ဖြစ် somehow အဲ့ဒါ coordinate ပေါ့တတိုင်းပြည်လုံးတုတ်ဆိုရက်သွားတယ်ပေါ့ ဟုတ်သည်ရှိမဟုတ်သည်ရှိဒါစူးစိမှုပြတယ်ဒီ information flow ဖြစ်တာအများတဲ့လူဘက်ကစီးစင်းနေတာကိုပြတာပေါ့နော်
ဒါလည်းလူငယ်ရဲ့နားလည်ထားဖို့လိုတာပေါ့နော
်တွေးထားတယ်ဘောင်းဆိုတော့လူတယောက်တည်းလောက်တာမဟုတ်ဘူးဒါအဖွဲ့နဲ့ဟိုကဖြစ်တာဆိုတော့เนาะဒါကိုကဆန္ဒထုတ်ဖော်ပြခြင်းနဲ့အဲကိစ္စမှာသူတို့ကမဖော်ပြအောင်ရက်တယ်အဲ့တော့ဒါဒီပွဲလေးပဲလုပ်နေတာပါဘယ်သူ့ဟိုမှာလဲနားစီတားစီခြင်းတာမဟုတ်ဘူးဒီလုံနီးလေးမှန်သွားဖို့ပေါ့နော
်နည်းပညာဆော့ဆော့ပံ့ပိုးမှုတွေကလည်းအများကြီးအရေးကြီးတာပေါ့နော်
sport science လို့ပြောရတယ်ဆိုတော့ဒီနိုင်ငံမှာလက်ပြပေါ်ဘောလုံးကစားတယ်မို့လားအဲ့လိုကစားရင်ဘယ်သူကဘယ်တောင်းအောင်သွားမယ်ပါညာဆိုတော့စော်ကြီးက plan လုပ်ရတာပဲเนาะအဲ့တော့အဲ့ plan လုပ်တဲ့ဟာကိုလည်းဖြစ်နိုင်လားဆိုလုပ်ကြည့်ရမှာပေါ့ကျွန်တော်လည်းတွေ့တာပဲဟိုပမာပြည့်ကလေးတွေတော်ပါတယ်ဟိုပြန်လုပ်တင်တယ်မလုပ်တင်တာတော့ဒါကျွန်တော်ဆုံးဖြတ်ရမယ်ကိစ္စမဟုတ်ဟိုပိုက်ကလေးနဲ့သလုံးလူဟာလေးတွေထည့်ထည့်ပြီးတော့အခုနောက်က gas နဲ့ပြစ်ထည့်လိုက်တာပေါ့เนาะအဲ့တော့အဲ့လိုပြစ်တဲ့အခါမှာသူကလည်းလှမ်းပြစ်တော့ဟိုပြစ်ချိန်ကမှန်မှန်တော့ရှေ့မရောက်ပဲနဲ့ကိုလူနာကိုပြန်ရောက်တာ။ဘာလို့သူတို့ကပလန်နာချနေတယ်။ဟိုဒီမှာပြော discipline train လုပ်ထားတဲ့ဘယ်ချိန်မှာဘာလုပ်ရမယ် timing train လုပ်ထားတာတို့ဟိုလုပ်ရဲတဲ့ဇတို့ဘာတို့ကရှိလို့သွားတာမှမဟုတ်ပဲနဲ့လိုအပ်လို့သာထွက်နေရတာ။အိုးအဲ့တော့ plan လေးတေချာလုပ်ပြီးဟိုကဖြစ်နေတော့နည်းနည်း sign နည်းနည်းကျွန်တော်မျက်လုံးဘက်ကကြည့်ပေးတာပေါ့နော်
။အဲ့ဒါဆိုအသေးပြောက်နည်းနိုင်တာပေါ့နော
်။ဒီပေါ်နည်းနည်းသက်တာမယ်။
โอเค
เนเน่လက်တက်တာမယ်အောင်မြင်ဖို့လည်းများတော့เนาะကိုပြောချင်တာပြောပြလို့ရတာပေါ့
ကိုဆန္ဒထုတ်ပေါ်တာဟိုလိုရင်းရောက်တာပေါ့
လိုရင်းရောက်တာပေါ့အေးပေါ့ဘာလို့ဆိုတော့ तू ကဒီလိုပဲသွားဘာမှတော့မပြောရသေးဘူးတစ်ဖက်တည်းပဲပြေးနေနောက်ကလည်းမပါဘေးကလည်းမပါအဲ့လိုမျိုးလေးတွေပေါ့เนาะနောက်အခုခေတ်ကလေးတွေပိုတော်ပါတယ်ကျွန်တော်တို့အန်ဩသွားတယ်တို့ app တွေထုတ်ထားတာပဲဒီနားမှာဟိုကရှေ့နားမှာစနိုက်ပါရှိတယ်ဆိုတယ်လီဖုန်းတွေမှာရန်ကုန်မြို့တဝိုက်မှာပေါ့เนาะဒီ app တွေထဲမှာရဲပဲနေရာမှာရှိတယ် information ရရင်ရသလောက်သူထည့်ထားတာပေါ့ကလေးတွေမြင်နေရတယ်ဆိုရင်ဒါကိုသူတို့ဘယ်ရောက်နေသိရင်ကိုကနောက်ကနေအုံပြီးတော့ဒါတပြိုင်တည်းတည်းအတန်ထွက်ဖို့ပဲလိုတာပဲလေ
ဦးသူရအောင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကိုဒီမှာပဲရန်နာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော
်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုကြားခဲ့ရတာပါ VOA ကထုတ်လွှင့်တဲ့အခုတနင်္ဂနွေစာစီစဉ်ကိုမနက်၈နာရီကနေ9နာရီကြားလိုင်းနိုမီတာ20 25 32တို့ကနေလည်းပြန်လည်ဖမ်းယူနိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေသလိုနှီးပေါင်းစုံတုံးပြီးတော့ဖိနှိပ်နေပေမဲ့နိုင်ငံတော်ဆန္ဒပြပွဲတွေကတော့နေ့စဉ်ပေါ်ပေါက်နေပါတယ်ဧပြီလ၂ရက်နေ့ကစပြီးတော့ပြည်တွင်းမှာရှိတဲ့ mobile internet line အလုံးနီးပါးကိုစစ်အုပ်ချုပ်ရေးကောင်စီကယာယီဖြတ်တောက်ပြီးတော့သတင်းအမှောင်ချထားပေမဲ့လည်းတောက်ကြနေကရန်ကုန်အပါအဝင်မြို့ကြီးအတော်များများမှာပန်းသဘိတ်ချီတက်ပွဲတွေကျင်းပခဲ့ပါတယ်။တောက်ကြနေမှာပဲမန္တလေးမြို့ကဆန္ဒပြသူတွေထဲစစ်တပ်ကတနက်နဲ့ပြည်လို့လူလေးဦးဒဏ်ရာရခဲ့တယ်လို့နှစ်ဦးကတော့အခြေအနေဆိုရင်ရတယ်လို့မန္တလေးအခြေစိုက်သတင်းတွေမှာဖော်ပြပါတယ်။အိန္ဒိယနိုင်ငံနဲ့နယ်စပ်တမိုးမြို့မှာလဲအာနာဖီဆန်ရဲ CDM မှာပါတဲ့ရဲတပ်သားတယောက်ကဦးဆောင်ပြီးတော့ရဲကင်းတစ်ခုကိုဝင်တိုက်ရမှာ CDM မှာပါတဲ့ရဲတပ်သားရောရဲစခန်းကတာဝန်ကျတဲ့သား၅ဦးသေဆုံးသွားတယ်လို့မြန်မာနောင်သတင်းကဖော်ပြပါဗျ။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်ကလေးငယ်40ကျော်သေဆုံးခဲ့ရပြီးတော့ဆန္ဒပြသူရာနဲ့ချီပျောက်ဆုံးနေတာနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေပိုးပြီးတော့မြင့်တက်လာနေပါဗျ။မြန်မာအရေးနဲ့ပတ်သက်ရင်ချင်းချင်းပြောဆိုတဲ့တရုတ်နိုင်ငံကလည်းမြန်မာနိုင်ငံတွင်းကအခြေအနေပေါ်အထူးစိုးရိမ်ကြောင်းတောက်ကြနေကပြောပါရယ
်中方严重关注缅甸国内发生的暴力流血事件暴力和流血冲突不符合任何
မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေပေါ်တရုတ်နိုင်ငံကအလွန်စိုးရိမ်မိပါတယ်အကြမ်းဖက်မှုနဲ့တွေးထွက်တန်ယုံထိုက်တိုက်ရင်ဆိုင်တွေ့တာမျိုးကဘယ်သူ့အတွက်မှအကျိုးမရှိပါဘူးနိနာရသူတွေကမြန်မာနိုင်ငံထဲကလူတွေပဲဖြစ်ပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်ရင်ကပြောဆိုသွားတာပါ
နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့ Christian Mark ဖြစ်ပါတယ်ဒီမနေ့ VOA အစီအစဉ်တွေကို line number 32 9383 40 483 48 6353နဲ့ line let 190 1509တို့ကနေတင်ဆက်ခဲ့တာပါတော်တော်ရှင်များတဲ့ကောမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါဆွေးနွေးရှာမြေကြပါစေVOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါ
This program has come to you.